Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်နိုဝင်ဘာလ19ရက်စနေနေ့မနက်ခင်းအစီအစဉ်ဒီကို American ပြောင်းစု Washington DC မြို့တော်ကနေတိုင်းဒိုမီတာ24.50.51တိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်လည်းတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညာဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်ဒီကနေ့မနက်ဖြန်သတင်းတွေကိုတော့ကိုညာဝဲအောင်နဲ့ကျမနန်းလာတို့တင်ပြမှာပါ။အေခဲလာတဲ့ဆောင်းရာသီကာလထဲမှာပဲယူကရိန်းမြို့တော် Kiev အပါအဝင်နိုင်ငံအနှံ့ကထပ်အားပေးစေုံတွေကိုရုရှားတို့ကတိုက်ခိုက်နေပါတယ်။အမေရိကန်နဲ့ရုရှားကြားမှာတော့အကျဉ်းသားလှည့်လည်ရေးဆွေးနွေးနေပါတယ်။တခါလူနည်းစုအခွင့်အရေးဆိုင်ရာမြန်မာမူကျန်းကုလသမဂ္ဂကမဲမခွဲပဲအတည်ပြုတဲ့အပေါ်စစ်ကောင်စီကကန့်ကွက်လိုက်ပါတယ်။ဒီလိုသတင်းတွေကြားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့လိုထိတ်တန့်ရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့ဒီကျွန်တော်တို့အခုရှိတဲ့ဒီ Washington DC မြို့တော်မှာ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့နိုင်ငံခြားရေးဌာနရုံးသစ်ကိုဖွင့်လှစ်လိုက်ပါတယ
်။ဟုတ်ကဲ့ကျွန်တော်တို့ဒါကတော့ NUG ရဲ့နိုင်ငံခြားရေးရုံးရဲ့ဒီရုံးခွဲတွေနဲ့ဖွင့်တာဖြစ်ပါတယ်။ဒါပေမဲ့လို့လည်းဒါကျွန်တော်တို့နိုင်ငံခြားရေးရုံးဆိုတာကလည်းတကယ်တော့ပြောမယ်ဆိုရင်ဒီအစိုးရရဲ့ရုံးမဲ့ပေါ့နော်အစိုးရရုံးမဲ့ဖြစ်တ
ယ် NUG ဒုနိုင်ငံခြားရေးဝန်ကြီးဦးမိုးစိုးဦးပြောကြားသွားတာဖြစ်ပါတယ်သတင်းတွေအပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ဒါအပြင်စစ်ကောင်စီကနေကျင်းပဖို့ရှိနေတဲ့ဒီရွေးကောက်ပွဲအပေါ်သုံးသက်ချက်အမြင်တွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်အောင်ပါပါအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာကသတင်းတွေကိုနားလောင်နေတူပြောပြမှာဖြစ်ပါတယ်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းမှာရှိတဲ့မြို့တော် Kiev ကနေနိုင်ငံတော်ပိုင်း Odessa ကဒေသအတော်များများမှာရုရှားတပ်တွေပိတ်ဆို့ဟန်တာပြီးတော့တအားပေးစေုံတွေကိုပြင်မထားတိုက်ခိုက်နေပါတယ်။ရစ်ခဲမအောင်ရောက်တဲ့အထိအိတ်ခဲနေတဲ့ဆောင်းဝါးဒီကာလမှာအင်ကိုအပူပေးစရာစွန့်အင်ပြတ်တောက်နေတဲ့ပြည်သူဆယ်တန်းလောက်ရှိတယ်လို့ယူကရိန်းသမ္မတ Vladimir Zelensky ကညစဉ်ထုတ်ပြန်တဲ့ဗီဒီယိုမိန့်ခွန်းမှာကြာတာပတင်းတွေကပြောဆိုထားပါတယ်။Kiev အပါအဝင်နိုင်ငံတွင်းကဒေသ18ခုတမနဲ့မီးပြတ်တာနဲ့ကြုံနေရပြီးတော့မီးပြန်ရအောင်တပ်အပေဝန်ထမ်းတွေအဆောင်ကုန်စူးစမ်းနေတယ်လို့ပြောပါရတယ်။ Uri Nigro တပ်အပေဆက်ရုံအကြီးအကဲ Vladimir Karaski ကလည်းအချိန်ကြကြာမီးပြတ်တာမျိုးဖြစ်လာနိုင်ခြင်းရှိတဲ့အတွက်ကြိုတင်ပြင်ဆင်ထားဖို့နဲ့အချိန်နဲ့မီးပေးတဲ့အစီအစဉ်တွေစတင်လုပ်ကိုင်နေပြီလို့နိုင်ငံတော်ရုပ်သံကနေပြောကြားသွားပါရယ်။လက်တလုံးမှာတော့မီးပြတ်ချိန်သိပ်မကြအောင်အဆောင်ကုန်စူးစမ်းလုပ်ကိုင်နေပါတယ်လို့လည်းပြောပါရတယ်။လူဦးရေ၄သန်းရှိတဲ့ Kiev မြို့တော်မှာလည်းလျှက်စစ်တအားအတော်နေနေပြီးတော့မြို့နယ်ပြည်သူတွေလောက်ကမကြာခဏမီးပြတ်တာနဲ့ကြုံနေရတယ်လို့မြို့တော်ဘုံကပြောပါတယ်မြို့အာနာပိုင်တွေကလည်းလျှက်စစ်တအားပေးစက်ရုံတွေပြန်ပြီးတော့လက်ပတ်နိုင်အောင်လုပ်ကိုင်နေတယ်လို့ပြောပါတယ်ယူကရိန်းမှာအခုလိုဆက်ပြီးတော့မကြာခဏမီးပြတ်နေမယ်ဆိုရင်လူသားချင်းစာနာမှုဆိုင်ရာအချက်အလက်တွေပေါ်ပေါက်လာပါကိုကုလသမဂ္ဂအေဂျင်စီတွေကစိုးရိမ်နေကြပါတယ
်ရုရှားနဲ့အမေရိကန်နိုင်ငံကြားမှာအကျဉ်းသားလဲလှယ်ရေးကိစ္စပြီးပြတ်အောင်လှုပ်ဆောင်ဖို့မျှော်လင့်ထားတယ်လို့ရုရှားကတောက်ကြနေမှာပြောပါတယ်မရဏကုံတဲ့ Merchant of Death လို့သိကြတဲ့အမေရိကန်မှာထိန်းသိမ်းခံရသူရုရှားလက်နက်မှောင်ခိုကုံတဲ့ Victor Bok နဲ့ဆေးကြောလက်ဝဲတွေ့ရှိမှုနဲ့ရုရှားမှာထောင်နှံ9နှစ်ကြာခံနေရတဲ့အမေရိကန်ဘတ်စကတ်ဘောအကျော်မော် Britney Griner တို့ကိုလဲလှယ်မဲ့ပုံရှိပါတယ်။ဒုတိယကမ္ဘာစစ်နောက်ပိုင်းလူသေဆုံးမှုအများဆုံးဖြစ်တဲ့ Ukraine စစ်ပွဲပေါ်ပေါက်ချိန်မှာရုရှားနဲ့အမေရိကန်ကြားအခုလိုအကျဉ်းသားလဲလှယ်နိုင်ရေးအပေးယူကိစ္စအဖြေရှာနေကြတာပါ။ဒီအစီအစဉ်လေးအကောင့်ထဲပေါ်လာနိုင်မဲ့အချင်းကြီးရှိပေမဲ့လည်းခိုင်မာတဲ့သဘောတူညီချက်ရမှသာအချင်းသားလဲလှယ်ရေးဖြစ်လာမှာပါလို့ရုရှားလက်ထောက်နိုင်ငံခြားရေးဝန်ကြီးကသူ့ရဲ့ပြောကြားချက်ကိုရုရှားအစိုးရပိုင်း Interfax သတင်းမှာဖော်ပြပါတယ်အချင်းသားတွေလဲလှယ်ရေးအထူးလမ်းကြောင်းတစ်ခုနဲ့ဆွေးနွေးတဲ့အထက်မှာ Victor Bok လည်းပါဝင်ပြီးအပေါ်အပြုသဘောဆောင်တဲ့ရလတ်တွေထွက်လာမယ်လို့မျှော်လင့်ကြောင်းလည်းပြောပါတယ်စီးရီးတိုက်ပွဲဆင်နွေးဆင်နွေးခဲ့ကြတဲ့အမေရိကန်နဲ့ရုရှားနိုင်ငံကြား1962ကျူးဘားမီဆိုင်းအကြမ်းတဲနောက်ပိုင်းနှစ်နိုင်ငံသမိုင်းတလျှောက်ထူးခြားတဲ့အကျဉ်းသားလှည့်လည်ကိစ္စမှာအခုလိုထိတ်တန့်ရင်ဆိုင်တွေးကြရတာလည်းဖြစ်ပါတယ်ခင်ဗျာ
ကမ္ဘာနိုင်ငံတွေတညီတညွတ်တဲ့တဘောမတူဘဲနဲ့တော့အာဖဂန်နစ္စတန်ကတာလီဘန်တွေကိုအစိုးရတရက်အဖြစ်တရားဝင်အသိမှပြုမှာမဟုတ်ဘူးလို့ပါကစ္စတန်နိုင်ငံကတောက်ကြားနေမှာပြောပါတယ်တာလီဘန်တွေအပေါ်ကဘာကစိတ်ရှည်တည်ခံမှုတွေမင်းမိန်လာနေပြီလို့လဲပါကစ္စတန်နိုင်ငံခြားဝန်ကြီးဘီလာဝါဘူတိုဇာတာရီကသတင်းထောက်တွေကိုပြောဆိုခဲ့တာပါစစ်ဘေးတင်အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုကပ်ဘေးကြီးတွေပေါ်ပေါက်မလာအောင်တာလီဘန်တို့နဲ့ဆက်သွယ်ဆောင်ရွက်နေတဲ့နိုင်ငံတကာအသိုင်းအဝိုင်းတွေလည်းသူ့အစိုးရကပူးပေါင်းဆောင်ရွက်နေပါတယ်လို့အစ္စလာမဘတ်မြို့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဇာတာရီကပြောဆိုခဲ့တာပါ နိုင်ငံတကာအကြမ်းဖက်မှုတွေကိုခြေမုံပြီးတော့အာဖဂန်ပြည်သူအားလုံးရဲ့လူအခွင့်အရေးကိုလေးစားလိုက်နာမယ့်အပြင်အမျိုးသမီးတွေကိုလည်းပညာသင်ကြားခွင့်ပြုပါမယ်ဆိုတဲ့တာလီဘန်တို့ပေးထားတဲ့ကတိတွေအကောင်တဲ့ဖော်ဖို့လဲဝန်ကြီးစာတာတွေကတိုက်တွန်းပြောဆိုသွားပါတယ်ဒါမှသာအာဖဂန်ပြည်သူတွေအတွက်အားပေးထောက်ခံမှုနဲ့အကူအညီတွေကိုပါကစ္စတန်ကဝိုင်းဝန်းရှာဖွေပေးရတာပိုပြီးအဆင်ပြေမယ်လို့လည်းဝန်ကြီးစာတာတွေကထည့်သွင်းပြောဆိုသွားပါတယ်။အာဖဂန်နစ္စတန်နဲ့မြေကိုအကာအကွယ်ယူပြီးတော့ပါကစ္စတန်နဲ့တခြားကမ္ဘာနိုင်ငံတွေကိုတိုက်ခိုက်မဲ့အကြမ်းဖက်အုပ်စုတွေပေါ်ပေါက်မလာအောင်လက်တွေ့ကျတဲ့တိုးတက်မှုတွေဖော်ဆောင်ဖို့တာလီဘန်တွေကိုတောင်းဆိုနေတဲ့နိုင်ငံကအတိုင်းဝိုင်းကိုလည်းဝန်ကြီးစာတာတွေကထောက်ခံပြောဆိုသွားတာပါ။အစ္စလာမစ်အကြမ်းဖက်အုပ်စုတွေကိုအနည်းငယ်ဆယ်နှစ်ပါကြာနှိမ်နင်းနေတဲ့အမေရိကန်ဦးဆောင်တဲ့နိုင်ငံတကာတပ်ဖွဲ့တွေအာဖဂန်ကထွက်ခွာသွားတဲ့အချိန်မှာပဲ2023ခုနှစ်အောက်တိုဘာလမှာတာလီဘန်တို့ကရွေးကောက်ခံအစိုးရကိုဖျောက်ချပြီးတော့ပြန်လည်အုပ်ချုပ်နေတာလည်းဖြစ်ပါတယ်
။အီရန်ခေါင်းဆောင်ဟောင်းအယတိုလာခိုမီနီရဲ့ဘိုးဘွားတွေလက်ထက်ကလေးကနေလာခဲ့တဲ့နေအိမ်ကိုဆန္ဒပြလူအုပ်စုကမီးရှို့လိုက်တဲ့ဗီဒီယိုကိုလူမှုကွန်ရက်သတင်းတွေမှာတောက်ကြနေကဖော်ပြပါတယ်။အီရန်မှာမာရှာအမင်နီဆိုတဲ့အမျိုးသမီးဖမ်းဆီးခံရစဉ်တေးဆုံးခဲ့ရပြီးတဲ့နောက်ဆန္ဒပြပွဲတွေဇက်တိုက်ပေါ်ပေါက်နေချိန်မှာပဲအယာတိုလာရဲ့နေအိမ်မီးရှို့ခံခဲ့ရတာဖြစ်ပါတယ်။ဗီဒီယိုထဲမှာတော့ဆန္ဒပြလူအုပ်စုကြီးဟာခိုမင်းမျိုးကအဲ့ဒီအိမ်ရှိကိုဂျာတာပရင်းနဲ့ညကဖျက်ရှောက်နေစဉ်မီးလောင်ကျွမ်းနေတာတွေ့ရပြီးလူတွေကအော်ဟစ်အော်ပါပေးကြတဲ့နေကိုလည်းကြားရပါတယ်။အဲ့ဒီအိမ်ဟာကွယ်လွန်သွားပြီဖြစ်တဲ့ခေါင်းဆောင်ကြီးအယာတိုလာမွေးဖွားခဲ့တဲ့မာကာဇီပြည်နယ်ထဲမှာရှိတာပါ။ဒီသတင်းမဟုတ်မှန်ဘူးလို့အီရန်အစိုးရရဲ့မိဖက်သတင်းဌာနကပြောကြပြီးအဲ့ဒီအိမ်ကိုပြတဲ့အဖြစ်ဖွင့်လှစ်ထားကြောင်းလဲပြောပြီးတော့ဒီလက်ရှိမှာဆက်လက်ဖွင့်လှစ်ထားဆဲဖြစ်တယ်လို့ဆိုပါတယ်လူမှုကွန်ရက်ပေါ်ကဗီဒီယိုပါအကြောင်းအရာဟုတ်မှန်ကြောင်း Reuters နဲ့ AFP သတင်းဌာနတွေကအတည်ပြုနိုင်ခဲ့ပေမဲ့ဘယ်နေ့မှဒီဗီဒီယိုရိုက်ကူးထားတယ်လဲဆိုတာကိုတော့မဆုံးဖြတ်နိုင်သေးပဲရှိနေပါတယ်ဒီမီးလောင်ကျွမ်းမှုကြောင့်ဘလောက်ထိဆုံးရှုံးတယ်လဲဆိုတာမသိရသေးပါဘူးအယာတိုလာခိုမီနီဟာ1996ခုနှစ်ကနေ1989ခုနှစ်အထိအီရန်ကိုအုပ်ချုပ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းထိုမီတာ32 kHz 633နဲ့6383ညလိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1905ရူကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်89ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တပ်အမတ်ကြီးဦးကျော်မိုးထွန်းရဲ့မြန်မာနိုင်ငံရှိရိုဟင်ဂျာမွတ်စလင်များနဲ့အခြားလူနည်းစုများ၏လူအခွင့်ရေးအခြေအနေမူကြမ်းကိုမဲမခွဲဘဲသဘောတူအတည်ပြုခဲ့တဲ့အပေါ်စစ်ကောင်စီနိုင်ငံခြားရေးရုံးကကန့်ကွက်ချက်ထုတ်ပြန်ပါတယ်။ရခိုင်ရေးကိုကြည့်ရင်မြန်မာနိုင်ငံမှာတည်ငြိမ်မှုပြတ်ပြားပြီးတော့ပဋိပက္ခဖြစ်အောင်အနောက်နိုင်ငံတချို့ကဒဏ္ဍာရီအားနဲ့မီဒီယာတွေကိုအတုံးချဖန်နေခဲ့တာဖြစ်တယ်လို့နိုဝင်ဘာ18ရက်နေ့ထုတ်စစ်ကောင်စီနိုင်ငံခြားရေးရုံးရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တတိယကော်မတီရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာကြုံတွေ့နေရတဲ့စိန်ခေါ်ချက်တွေကိုလေ့လျူရှုပြီးနိုင်ငံရေးသွတ်သွင်းတဲ့အဆိုဖြစ်တယ်လို့လက်တွေ့ကျမှုမရှိဘူးလို့လည်းစွပ်စွဲဖော်ပြထားပါတယ်။ဒါအပြင်ရခိုင်ပြည်နယ်မှာ ARSA အကြမ်းဖက်အဖွဲ့ရဲ့လက်ချက်ကြောင့်2019ခုနှစ်ကနေရစွန့်ခွာထွက်ပြေးတော်တွေစတင်ခဲ့ရတာဖြစ်ပြီးဘင်္ဂလားဒေ့ရောက်ဒုက္ခသည်တွေကိုအသေးချာစစ်ဆေးပြီးတော့လက်ခံဖို့အသင့်ရှိတယ်လို့ကြေညာချက်မှာပြောထားပေမဲ့လို့ရွင်ကြားဆိုတဲ့အတုံးလုံးကိုတော့အတိမပြုမပြုကြောင်းဖော်ပြထားပါတယ်။တပ်အမတ်ကြီးဦးကျော်မိုးထွန်းကတော့ရွင်ကြားနဲ့အခြားလူနည်းစုတွေအပအဝင်မြန်မာနိုင်ငံထဲကပြည်သူတရလုံးရဲ့လူအခွင့်အရေးကိုကာကွယ်မြင့်တင်ပေးဖို့သူတို့ရင်ဆိုင်နေရတဲ့ဒုက္ခတွေဖယ်ရှားပေးနိုင်ဖို့နဲ့အလားတူအဖြစ်မျိုးတွေထပ်မဖြစ်အောင်လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေကျူးလွန်နေတဲ့စစ်တပ်ကိုအ мян ဆုံးအပြစ်ပေးအရေးယူပြီးတော့တာဝန်ခံမှုရှိအောင်လှုံ့ဆော်ဖို့အထွေထွေညီလာခံတတိယကော်မတီအစည်းအဝေးမှာနိုဝင်ဘာ16ရက်နေ့ကထောက်ပြခဲ့တာပါမြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေကိုရပ်တန့်ရေးစစ်အာဏာရှင်စနစ်အပြည့်တိုင်ခြုံငင်ရင်းနဲ့မြန်မာပြည်သူတွေအတွက်ဒီမိုကရေစီစနစ်ပြန်လည်ပေါ်ထွန်းလာစေရေးကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကတိကျခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်ပေးဖို့လဲဦးကျော်မိုးထွန်းကတင်ပြတောင်းဆိုခဲ့တာဖြစ်ပါတယ်
အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုတက်ရောက်လာတဲ့အမေရိကန်ဒူးသမ္မတကမလာဟဲရစ်ကအစည်းအဝေးဘေးဘက်မှာဒေသတွင်းကအဓိကအင်အားကြီးနိုင်ငံခေါင်းဆောင်တွေနဲ့တောက်ကြနေကအရေးပေါ်တွေ့ဆုံပြီးမြောက်ကိုရီးယားရဲ့ဒုံးကျည်ဆက်သက်ပြစ်လွတ်မှုတွေအကြောင်းကိုဆွေးနွေးခဲ့ပါတယ
် This conduct by North Korea most recently is a brazen violation
မြောက်ကိုရီးယားကအခုနောက်ဆုံးလိုရဟာကုလသမဂ္ဂလူညွန့်ရေးကောင်စီရဲ့ပြဋ္ဌာန်းချက်အတော်များများကိုမျောမျောတင်းတင်းချိုးဖောက်လိုက်တာဖြစ်ပါတယ်။ဒေသတွင်းလူညွန့်ရေးမတည်မငြိမ်ဖြစ်စေတဲ့အပြင်မလိုလားအပ်တဲ့တင်းမာမှုတွေကိုတိုးလာစေပါတယ်လို့ဒုသမ္မတဟာရစ်ကအစည်းအဝေးမတိုင်ခင်သတင်းနောက်တွေကိုပြောဆိုခဲ့တာပါ။ဂျပန်၊တောင်ကိုရီးယား၊ဩစတြေးလျ၊နယူးဇီလန်၊က နေဒါခေါင်းဆောင်တွေနဲ့ဒုသမ္မတ Harris တို့ဆွေးနွေးခဲ့ကြပြီးမြောက်ကိုရီးယားရဲ့လုပ်ရပ်ပေါ်မှာပြစ်တင်ရှုတ်ချခဲ့ကြပါတယ်။လက်တတော်သတင်းပတ်တွေမှာမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေဖြစ်ပြီးအခုနောက်ဆုံးပြစ်လွတ်လိုက်တဲ့ဒုံးကျည်ကတော့ဂျပန်ကမ်းလွန်ပင်လယ်ပြင်ကနေကီလိုမီတာ200လောက်မှာကျရောက်ခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားကတော့တောင်ကိုရီးယားနဲ့အမေရိကန်တို့လေကြောင်းစီလေးကျင်းမှုတွေအကြီးအကျယ်ကျင်းပနေတာကိုတုံ့ပြန်တဲ့အနေနဲ့သူတို့ဘက်ကအလားတူစစ်စင်ရေးလှုပ်တာဖြစ်တယ်လို့ပြောဆိုထားပါတယ
်။ထိုင်းနိုင်ငံဘက်ကမြို့တော်မှာတောက်ကြနေကစတင်တဲ့ APEC ညီလာခံဖွံ့ဖွဲနေမှာပဲဒီမိုကရေစီရေးလိုလာတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကရာဘာကြီးစံတုံးပြီးတော့နှိမ်နှင်းခဲ့တာကြောင့်တဦးထပ်မံထိခိုက်ဒဏ်ရာရခဲ့ပါတယ်။ပြုံးရင်းဆန်ခတ်မှုအတွင်း Riders သတင်းဌာနကသတင်းထောက်တဦးလဲလွှင့်စင်လာတဲ့ပစ္စည်းတခုထိမှန်ပြီးတော့ဒဏ်ရာရခဲ့တဲ့အတွက်ဆေးရုံမှာကုသမှုခံယူခဲ့ရတာပါဆန္ဒပြအကောင်ဆောင်တွေကတော့လူ10ဦးထက်မနည်းအဖမ်းခံရပြီးတော့ထိခိုက်ဒဏ်ရာရတာတွေကြောင့်ဆေးရုံပို့ခွဲရသူက4ဦးရှိတယ်လို့ပြောပါတယ်ဆန္ဒပြသူတွေကတော့ဖမ်းဆီးထိန်းသိမ်းထားသူတွေပြန်လုပေးတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့လည်းပြောဆိုနေပါတယ်ထိုင်းဝန်ကြီးချုပ်ဘရိုက်ယူချန်အိုချာဟာတရားမဝင်ကောင်ဆောင်ဖြစ်တဲ့အတွက်အင်ရှင်အဖြစ်ကမ္ဘာကောင်ဆောင်တွေကိုအစည်းအဝေးလက်ခံကျင်းပပေးဖို့မသင့်ဘူးဆိုပြီးတော့ဆန္ဒပြသူတွေကဆူဆွဲပြောဆိုပါတယ်ဒါအပြင်ထိုင်းအစိုးရအနေနဲ့ကလည်းစီရန်နံပါတ်သူတွေရဲ့အကြက်အတဲကိုလီလူရှုပြီးတော့စီးပွားရေးအကျိုးအမြတ်ကိုသာရှေးရှုနေတယ်ဆိုတာရှင်းပြတဲ့စာတစောင်ကိုလည်း APEC ညီလာခံတက်ရောက်လာတဲ့ကမ္ဘာကောင်ဆောင်တွေလက်ထဲဆန္ဒပြသူတွေကပေးအပ်ချင်နေတာပါပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်မှာရှိတဲ့ကမ္ဘာစီးပွားရေးအင်အားကြီး20နိုင်ငံကောင်ဆောင်တွေတက်ရောက်လာတဲ့ APEC ညီလာခံမှာတော့ယူကရိန်းအရေးအင်အားကြီးပြိုင်ဖက်နိုင်ငံတွေအရေးငွေကြေးဖောင်းပွမှုဥဒုယာသီပြောင်းလဲမှုနဲ့ကာယောဂါကာကွယ်တာစီရေးကိစ္စရပ်တွေကိုဆွေးနွေးကြမယ်လို့လည်းခန့်မှန်းရပါတယ်
ကမ္ဘာဖလားပေါ်လုံးပြိုင်ပွဲကျင်းပမယ့်ကာတာနိုင်ငံကအားကစားယုံကြည်ရှစ်ခုစလုံးမှာအရက်တီစာရောင်းချခွင့်ပိတ်ပင်လိုက်ပြီလို့ကမ္ဘာပေါ်လုံးအဖွဲ့ချုပ်ဖီဘာကတောက်ချာနေမှာအတည်ပြုပြောဆိုပါရယ်ကမ္ဘာဖလားပွဲစတင်ကျင်းပဖို့ရပ်ပိုင်းအလိုမှာပဲအခုလိုကြေညာလိုက်တာပါဖီဘာအဖွဲ့ချုပ်နဲ့ကာတာနိုင်ငံတာဝန်ရှိသူတွေကြားဆွေးနွေးမှုလုပ်ခဲ့ကြပြီးတဲ့နောက်ပေါ်လုံးပွဲအားကစားယုံဝင်တဲ့ဘီယာအရက်ရောင်းချဖို့ငကိုပြင်ဆင်ထားတဲ့နေရာတွေကိုဖယ်ရှားဖို့ဆုံးဖြတ်ခဲ့တယ်လို့ဆိုပါရယ်အားကစားရုံဝင်တဲ့ VR ရောင်းချခွင့်ရှိတယ်ဆိုတဲ့ FIFA အဖွဲ့ချုပ်နဲ့ AB Inbeck အပြောရမကကုမ္ပဏီကြားငကူသဘောတူညီချက်ဟာလည်းပြက်ပြဲသွားခဲ့ပါတယ်။ဘောလုံးပွဲတွေမှာ VR ရောင်းချခွင့်ရဖို့ American Budweiser ကုမ္ပဏီကဒေါ်လာ85သန်းရင်းနှီးထားခဲ့ရတာပါ။ Budweiser ကုမ္ပဏီဟာ Belgian အခြေစိုက် AB Inbeck ကုမ္ပဏီရဲ့စီးပွားဘက်ဖြစ်ပါတယ်။ကမ္ဘာဖလားပွဲတွေမှာ1986ခုနှစ်ကလေးကအဓိက sponsor ဖြစ်လာခဲ့တဲ့Budweiser ကုမ္ပဏီကတော့ FIFA ရဲ့ဆုံးဖြတ်ချက်ကြောင့်စိတ်ကတိအောက်ဖြစ်ရကြောင်းပြောပါတယ်။အခုဆိုရင်ဘောလုံးအားကစားရုံဝင်ထဲမှာအရက်မပါတဲ့အခြားအဖျော်ရမကာတွေလောက်သာရောင်းချခွင့်ရှိပြီးအခြားအပြင်ဘက်တီးသန့်ဆိုင်တွေမှာတော့အရက်3000တောက်သုံးခွင့်ရရှိကြမှာဖြစ်ပါတယ်ခင်ဗျာ။စနေနေ့မန္တလေးခင်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာဒီအမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်ကိုယ်တိုင်သတင်းယူချက်တွေကိုအရင်ဦးဆုံးဇက်တိုက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှဒီဝါရှင်တန် DC မှာ NUG နိုင်ငံသားရေးယုံဖွင့်တဲ့အခြေအနေကိုကြည့်ရအောင်ပါအမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနိုင်ငံသားရေးဝန်ကြီးဌာနရုံးသစ်ကိုဖွင့်ထားပြီးနိုဝင်ဘာ18ရက်တောက်ကြနေ့မှာအမေရိကန်နိုင်ငံရောက်မြန်မာပြည်နဲ့မိတ်ဆက်ပွဲကျင်းပခဲ့ပါတယ်။အဲ့ဒီပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့ကုခမောင်စိုးမင်းကအပြည့်စုံကိုပြောပြမှာဖြစ်ပါတယ်ဗျာ
။ဒီကနေ့နိုဝင်ဘာလ18ရက်နေ့မှာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ရဲ့နိုင်ငံတကာလော်ဘီအဆောက်အဦတွေတည်ရှိတဲ့ K Street လမ်းမကြီးပေါ်မှာအမျိုးသားညီညွတ်ရေးအစိုးရ NUG ကနေရုံးခန်းဖွင့်လှစ်ပွဲကိုဒီဝါရှင်တန် DC တဝိုက်နဲ့မေရီလန်ဗာဂျီးနီးယားနဲ့တခြားပြည်နယ်တွေကပမာတွေကိုဖိတ်ခေါ်ပြီးတော့မိတ်ဆက်ပွဲပြုလုပ်လိုက်ပါတယ်ဒါဟာဆိုရင်ရုံးခန်းအမေရိကန်ပြည်ထောင်စုမှာ NUG ကနေရုံးခန်းဖွင့်လှစ်လိုက်ပြီဆိုတာတရားဝင်ကြေညာလိုက်တဲ့သဘောဖြစ်ပါတယ်အဲ့ဒီရုံးခန်းဖွင့်လိုက်ရတာနဲ့ပတ်သက်ပြီးတော့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့ဒုတိယနိုင်ငံခြားရေးဝန်ကြီးဦးမိုးစောဦးကအခုလိုပြောပြပါဗျာ
။ဟုတ်ကဲ့ကျွန်တော်တို့ဒါကတော့ဒီ NUG ရဲ့နိုင်ငံခြားရေး ရုံးရဲ့ဒီရုံးခွဲတွေနဲ့ဖွင့်တာဖြစ်ပါတယ်ဒါပေမဲ့လို့တဲ့ဒါကျွန်တော်နိုင်ငံကြီးရုံးဆိုတာကလည်းတကယ်တော့ပြောမယ်ဆိုရင်ဒီအစိုးရရဲ့ရုံးမဲ့ပေါ့နော်အစိုးရရုံးမဲ့ဖြစ်တယ်အဲ့တော့ဒါ NUG ရဲ့ရုံးလို့လည်းပြောလို့ရပါတယ်သို့တော့ကျွန်တော်တို့ကဒီ Washington DC ဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ကဒီနိုင်ငံကြီးကိစ္စတွေကိုတော့ပို့ပြီးတော့အာရုံထားပြီးတော့ဆောင်ရွက်တော့ဖို့တော့ရည်ရွယ်ထားတာရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရုံးဖွင့်လိုက်တဲ့အတွေ့ဘလို့မျောလင်းချက်တွေများဟိုအကောင့်တွေဖောလာလိမ့်မယ်လို့ရှင်းမထားပါဘူးလေခင်ဗျာ
ကျွန်တော်တို့ဒီရုံးကနေတစ်စစ်ပေါ့နော်အခုဆိုလို့ရှိရင်ပဲကျွန်တော်တို့ရုံးဖွင့်ပြီးတော့ပေါ့လေအဲဟိုကျွန်တော်ဧည့်သည်တွေတွေ့တယ်ကျွန်တော်တို့ ਨੇ စောစောကပြောတော့ in person ပေါ့လူချင်းတွေ့ဆုံပြီးတော့ဆွေးနွေးနိုင်တဲ့အဲပေါ့နော်အခွင့်အလမ်းတွေရလာတယ်ပေါ့နော်အဲ့ဒီကတစ်စစ်ရင်ကျွန်တော်တို့ကဟိုအခုပေါ့ကျွန်တော်တို့ပေါ့နော်ဟို conference ဆွေးနွေးပွဲတွေ briefing တွေတန်တမာရေးရပေါ့နော်ဒီ briefing တွေအဲနောက်တစ်ခါကျွန်တော်တို့အစိုးရဘက်နဲ့ဆက်ဆံရေးတွေဒါတွေနဲ့ပတ်သက်ပြီးတော့ပို့ပြီးတော့ထိထိရောက်လှုပ်လာနိုင်တယ်ကျွန်တော်တို့ရုံးကတစ်စစ်ပေါ့လေပို့ပြီးတော့လည်းနိုင်ငံကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေကိုချက်ထွင်လာနိုင်တယ်အဲ့ဒီကတစ်စစ်ပေါ့ကျွန်တော်တို့ရဲ့ဒီ NUD ဆိုရရဲ့ကိုစားပြုမှု NUD ဆိုရရဲ့ legitimacy ပေါ့နော်ဒါကိုလည်းပို့ပြီးတော့မြင့်တင်နိုင်ဖို့ဆိုပြီးတော့ရည်ရွယ်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒီရုံးက Washington DC မှာဖွင့်လှစ်တဲ့အတွက်ဝေကြီးရဘလို့ဖြည့်ရှင်းရလဲဆိုလေဒီကိုရှင်ရပြပြရစေခင်ဗျာ
ကျွန်တော်တို့ဒီရုံးလေပတ်ဖို့ကိစ္စနဲ့ပတ်သက်လို့ကတော့ဒီမှာအခြေစိုက်တဲ့ဒီတရားဝင်ပေါ့နော်ဟိုမှတ်ပုံတင်ပြီးတော့ဒီဟိုဆက်လက်ပတ်ဆောင်ရနေတဲ့အဖွဲ့အစည်းတခုရှိတာပေါ့နော်အဲ့ဒီအဖွဲ့အစည်းကလည်းပြောမှဆိုရင်ကျွန်တော်တို့ဒီမြန်မာနယ်ပွားတွေကပဲစုပေါင်းပြီးတော့ဖွဲ့ထားတဲ့အဖွဲ့တခုဖြစ်ပါတယ်အဲ့တော့အဲ့ဒီဖွဲ့ကနေပြီးတော့မှဒီလိုအပ်တဲ့ရံမုံကလေးကိုသူတို့ရှာကြတယ်ပေါ့နော်အဲ့တော့အဲ့ဒီအဖွဲ့လေးကပဲကျွန်တော်တို့ဒီရုံးရဲ့ဈေးစကားလိုပါလို့ကြတော့ကိုကင်တွေပြီးတော့ဖြစ်ဟိုပေါ့နော်သူတို့ direct ပဲဟိုဆောင်ရတာပေါ့နော်အဲ့တော့ကျွန်တော်တို့အနေနဲ့ကတော့ဒီရုံးငှားတာတို့ဘာလို့ညာတို့ကိုဘာမှပြုမင်းကြမလို့သူတို့အဖွဲ့ကပဲဆောင်ရတဲ့
အမေရိကန်အစိုးရအနေနဲ့တရားဝင်အတိမတ်ပြုသလားဒါမှမဟုတ်ဟိုတွေ့ဝိုက်ပြီးအတိမတ်ပြုသလားဘလို့အနေထားရှိလဲဆိုတာလေးပြောလို့ရရင်ပြောပါဦးခင်ဗျာ
ကျွန်တော်တို့ဒီရုံးကိုမဖွင့်ခင်ကတည်းကပေါ့နော်ရုံးကန်ဖွင့်ဖို့ကိစ္စတော့ဘာလို့ကျွန်တော်နဲ့ပတ်သက်ရင်အဲဒီပတ်သက်ဆိုင်ရာပေါ့နော်တာဝန်ရှိသူများနဲ့ပြောဆိုရဲဆွေးနွေးရဲညှိနှိုင်းရဲပေါ့နော်ညှိနှိုင်းပြီးတို့လည်းအတိပေးအကြောင်းကြားတာတော့ဖြစ်ပါတယ်အဲ့တော့တို့ကလည်းဒါနဲ့ပတ်သက်ပြီးတော့ဟိုပေါ့နော်တကယ်လို့ရုံးကန်ဖွင့်ပွဲတော့ဘာလို့လုပ်ခဲ့မယ်ဆိုရင်လာရောက်မယ်ပေါ့နော်ရုံးကန်ဖွင့်ပွဲနဲ့ပတ်သက်ပြီးဆိုလို့ရှိရင်တို့အားပေးကူညီနေစရကိစ္စမျိုးတွေပြောထားတာရှိပါတယ်ကျွန်တော်တို့ဒီရုံးကိုအခြေပြုပြီးတော့ပေါ့နော်တို့နဲ့လည်းဆက်ဆံရုံပုံမပြတိုးတက်ကောင်းမအောင်အဆောင်ပုတ်ကိစ္စကိုလည်းတို့ကစိတ်ဝင်စားတယ်နောက်ပိုင်းပေါ့နော်ဒီရုံးမှာကိုပဲကျွန်တော်တို့ကဒါဟိုအစစ်မြင့်ပေါ့တွေ့ဆုံဆွေးနွေးမှုတွေလည်းဆောင်ရွက်ဖို့ကိစ္စဒါလေးနဲ့တို့ကဟိုစိတ်ဝင်စားတယ်ကူညီပေးမယ်ဆိုတာမျိုးတွေပြောကြားထားပါတယ်အဲ့တော့ဒါကပေါ့နော်ဒီဂျုံကိုတို့အနေနဲ့ဒါအတိမတ်ပြုတယ်ဆိုတဲ့သဘောလို့ယူဆလို့ရနေပါတယ်ခင်ဗ
ျဒီကနေ့ NUG ရဲ့ Washington DC မြို့တော်မှာရုံးကန်ဖွင့်လှစ်တဲ့အခမ်းအနားကို Washington DC တဝိုက်ကမြန်မာတွေတက်ရောက်ကြပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုမှာရှိတဲ့ NUG ရဲ့တည်င်းတဲ့နည်းပညာဝန်ကြီးဦးထင်လင်းအောင်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်အမတ်ကြီးဦးကျော်မိုးထွန်းတက်ရောက်ပါတယ
်ဒါကတော့ဒီ Washington DC မှာ NUG နိုင်ငံသားရုံးသစ်ဖွင့်လှစ်လိုက်တဲ့အကြောင်းကိုတိုင်သွားရောက်တည်င်းယူခဲ့တဲ့ကိုခင်မောင်စိုးမင်းကပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာစစ်ကောင်စီကကျင်းပဖို့ရှိနေတဲ့ဒီရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသပ်ချက်မတင်ပြခင်မှာနိုင်ငံရေးအကျဉ်းသားတွေပြန်လွတ်လာတဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်မြန်မာနိုင်ငံရဲ့အခြေအနေတိုးတက်လာဖို့ဆိုရင်အခြေခံအဖြစ်နိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးဖို့လိုမယ်လို့ပြန်လည်လွတ်မြောက်လာတဲ့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမြအေးရပြောကြပါတယ်ဒီသတင်းအပြည့်စုံကိုတော့မခင်ဖြူတွေးတင်ဆက်ထားပါတယ်ဗျာ
စစ်ကောင်စီရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာတဲ့သူတွေထဲမှာနိုင်ငံရေးအကျဉ်းသားအနည်းငယ်ပဲပါဝင်တဲ့အတွက်စိတ်မကောင်းဖြစ်မိတဲ့အကြောင်းလွတ်မြောက်လာသူတို့ဖြစ်တဲ့88မျိုးဆက်ငင်းငယ်ရင်းနဲ့ပွလင်းလူဖွဲ့စည်းကကိုမြအေးက VOA ကိုပြောပါရယ်နိုင်ငံရေးအမှုနဲ့ဖမ်းဆီးထားသူအားလုံးကိုလွှတ်ပေးဖို့ဟာတိုင်းပြည်အနာဂတ်ကောင်းကျိုးအတွက်အခြေခံလိုအပ်ချက်ဖြစ်တယ်လို့သူကပြောပါရယ
်ကျွန်တော်တို့မနေ့ကလွတ်တော့ကျွန်တော်ပြီးတဲ့လောက်ကတော့ဒီနိုင်ငံရေးပေါ့ကျွန်တော်အင်းစိန်ထောင်ကနေပြီးတော့မှအော်985ရောက်မှတ်တယ်ကလွတ်တာလေ985ရောက်မှနိုင်ငံသား4ရောက်နဲ့ကျွန်တော်တို့ပြည်ရင်းကနိုင်ငံရေးကျနော်၁၀ရောက်၁၂ရောက်ပဲပါတယ်ဗျာကျွန်တော်မြင်တာကတော့လေ ကျန်တဲ့လူကျွန်တော်မတွေ့မိဘူးကျွန်တော်မတွေ့မိဘူးဘောနော်ကျွန်တော်တွေ့မိတာတလောက်ပဲဒီတနင်္ဂနွေလုံးမှာတော့50ကျော်လောက်ပဲရှိရလို့လည်းပြောကြတယ်ပေါ့ဗျာဟုတ်ဒါကျွန်တော်အမြင်ပြောလို့ရှိရင်တော့ဗျာဟိုနိုင်ငံရေးမှုနဲ့ထောင်ချထားတဲ့လူတွေအကုန်လုံးတော့ကျွန်တော်ကတော့လွတ်ပေးစီနေတာဒါအခြေခံအချက်ပဲဗျာတကယ်တမ်းကျွန်တော်တို့ဟိုနိုင်ငံရဲ့ရှိရေးကောင်းမှုတွေစဉ်းစားမယ်ဆိုလို့ရှိရင်နိုင်ငံရေးစဉ်းစားဖို့အထောင်ထဲမှာရှိရမှာမဟုတ်ဘူးလေကျွန်တော်မြင်လာတော့ငါနဲ့ထောက်ချထားတဲ့လူတွေအများကြီးရှိပါသေးတယ်။အဲ့တော့အဲ့လူလွတ်လာဖို့လိုပဲလို့မြင်ပါတယ်။အဲ့တော့နိုင်ငံရေးအကျဉ်းသားနည်းနည်းလေးပါတယ်ဆိုတဲ့အပေါ်မှာတော့ကျွန်တော်တော်တော်စိတ်ကူအောင်ဖြစ်မိပါတယ်
။နိုင်ငံရေးအကျဉ်းသားများအကူအညီဆောက်ရှောက်ရေးအသင်း AAPB ကတော့လွတ်မြောက်လာသူတွေထဲမှာနိုင်ငံရေးအကျဉ်းသား80ကျော်ပဲစည်းပြုစုလို့ရသေးတယ်လို့ပြောဆိုထားပါတယ်။အကျဉ်းထောင်တွေအတွင်းမှာနေထိုင်ခဲ့ရတဲ့အခြေအနေတွေနဲ့ပတ်သက်လို့လည်းကိုမြရေးကအခုလိုဆက်ပြောပါတယ်။
ကျွန်တော်တို့နေခဲ့ရတဲ့အပေါ်မှာတော့ကျွန်တော်အရင်ကတော့ဟိုတိတ်ခက်ခဲတာတွေပါလေကျွန်တော်မကြုံခဲ့ရဘူးလေမကြုံခဲ့ရတိုးတော့လဲကျွန်တော်ကြားတာတွေလည်းရှိပါတယ်ကြားတာတွေလည်းရှိတာပေါ့တော်တော်များများအဲ့တော့ဟိုဒီလိုပါပဲအောင်မာကတော့ပြောမယ်ဆိုလို့ရှိရင်ကောင်းတဲ့နေရာတွေလည်းရှိတယ်ဆိုးတဲ့နေရာတွေလည်းရှိတာပဲလေအဲ့တော့ကျွန်တော်တို့မသိဘူးလို့ကောင်းတယ်လို့ပြောလို့မရဘူးကျွန်တော်တို့မသိရတယ်အကုန်လုံးဆိုးတယ်လို့ပြောလို့တော့မရဘူးလို့ကျွန်တော်ညီပါတယ်အဲ့တော့ဟိုအဲ့ဒီလိုပြအားလုံးကယုံကြည်ချက်တစ်ခုနဲ့ထောင်ချထားတယ်ဆိုတော့ status တစ်ခုတော့ရတဲ့နယ်လို့ကျွန်တော်မြင်ပါတယ်ဒီလောက်ပါပဲ
စစ်တပ်ကအာဏာသိမ်းတဲ့နေ့ကလေးကကိုမြအေးဖမ်းဆီးခံခဲ့ရတာပါတိုင်းပြည်အတွက်မျှော်လင့်ချက်ရှိတဲ့အကြောင်းနဲ့အခြေအနေဟာအမြဲတမ်းဆိုးနေမယ်လို့မမျှော်လင့်တဲ့အကြောင်းလဲကိုမြအေးကပြောပါတယ
်အမြဲတမ်းမဆိုးနိုင်ပါဘူးဗျအမြဲတမ်းလဲကျွန်တော်တို့ခုနပြောလို့ဒုက္ခဒုက္ခတွေမှာမြန်မာပြည်သူတွေမနေရပါဘူးเนาะဒါမြန်မာပြည်သူတွေအတွက်တကယ်ကိုစိတ်ချမ်းသာတဲ့နေ့ကြီးရောက်လာမယ်လို့ကျွန်တော်ယုံကြည်တယ်။ကျွန်တော်ယုံကြည်သလိုပဲပြည်သူလူထုကဘလောက်ပဲဒုက္ခဒုက္ခတွေနဲ့ခါစီကြီးခက်ဆက်ဆက်ပေါ့နော်။ခံခဲ့ရခံခဲ့ရပြည်သူလူထုကလည်းယုံကြည်မှုတွေရှိမယ်လို့ကျွန်တော်ညွှန်လင့်ပါတယ်။တော့ကျွန်တော်အားလည်းအားထားပါတယ်။အဲအကြောင်းမျိုးကျွန်တော်တို့မြန်မာနိုင်ငံရဲ့ရှိအနာဂတ်ကောင်းမှုအတွက်အားလုံးဝိုင်းဝန်းကြိုးစားကြဖို့ပဲကျွန်တော်တိုက်တွန်းချင်ပါတယ်
။မြန်မာပြည်ရဲ့အခြေအနေသုံးသပ်မိသမျှလူငယ်တွေအနာဂတ်ပြောင်းနေတယ်လို့မြင်တဲ့အကြောင်းနဲ့ပြတာတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုလိုတယ်လို့မြင်တဲ့အကြောင်းလေးသူကပြောပါတယ်
။ရှေ့လားတရံဟိုဘယ်ကောင်းအောင်လုပ်ကြမလဲဆိုတဲ့ဟာကိုစဉ်းစားဖို့ကတော့ပြတာတဲ့နိုင်ငံရေးလမ်းကြောင်းတစ်ခုပေါ်လာဖို့လို့လိုတယ်လို့ကျွန်တော်နားလည်ပါတယ်။အဲ့ပြတာတဲ့နိုင်ငံရေးလမ်းကြောင်းဆိုတာအခြေခံအမဲ့အချက်ရှိပါပဲ။အခြေခံအမဲ့ချက်ကအငြင်းန်းပြောနေကြဖြစ်တဲ့ Federal Democracy ပါပဲ။အဲ့ဒီဟာကိုအခြေခံမှာဖြစ်ပါတယ်။အဲ့တော့အဲ့ဒီလမ်းကြောင်းကိုရှောက်ဖို့ပဲကျွန်တော်တို့လိုတယ်လို့ကျွန်တော်ကတော့အဲ့တိုင်းပဲမြင်ပါတယ်။အဲ့တော့ဘယ်လိုပဲဖြစ်ဖြစ်ယုံကြည်ချက်တစ်ခုနဲ့ကျွန်တော်တို့လမ်းလျှောက်တဲ့လူတိုင်းဟာချော်လဲခဲ့ရင်တောင်မှအဲဒီယုံကြည်ချက်ကိုခိုင်မြဲထားမယ်ဆိုလို့ရှိရင်ကျွန်တော်တို့ဆက်လျှောက်လို့ရတဲ့အခြေအနေရှိပါတယ်။အဲ့တော့ယုံကြည်ချက်မပြတ်ကြပါနဲ့ယက်တီချက်မပြတ်ကြပါနဲ့။အဲ့ဒီမှာကျွန်တော်တို့ပေးဆက်ရတာမဟုတ်ပါဘူး။ပြည်လူထုတစ်ရက်လုံးကပေးဆက်ရတာဖြစ်ပါတယ်။အဲ့ဒီမှာအကုန်လုံးကျွန်တော်တို့ပေးဆက်တာနဲ့ထိုက်တန်တဲ့ကျွန်တော်တို့ရဲ့အနာဂတ်ပန်းနိုင်ငံကြောက်ပါလိမ့်မယ်
။မနေ့ကလူငယ်ချမ်းသာကွင်းနဲ့လွတ်လာတဲ့88မျိုးဆက်ငင်းငယ်ရေးနဲ့ပွင့်လင်းလူအဖွဲ့အစည်းကကိုမြအေးကို VWE ကဆက်သွယ်မေးမြန်းခဲ့တာပါ။အမျိုးသားအောင်ပွဲလေးကိုဂုဏ်ပြုပြီးလူသားချင်းစာနာမှုအရတနိုင်ငံလုံးအတိုင်းအတာနဲ့အကျဉ်းသား6000နီးပါးကိုပြည်ထောင်လူငင်းခွင့်ပေးလိုက်တယ်လို့စစ်ကောင်စီကကြေညာပါတယ်။ AAPP နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းစင်းရဆိုရင်စစ်တပ်အာဏာသိမ်းပြီးကတည်းကဖမ်းဆီးခံရတဲ့နိုင်ငံရေးအကျဉ်းသားပေါင်း16000ကျော်ရှိခဲ့ပြီး13000ကျော်ဟာအကျဉ်းထောင်တွေအတွင်းမှာဆက်လက်ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့ဒီကိန်းဂဏန်းတွေဟာချက်ကားထားတဲ့ကိန်းဂဏန်းတွေဆိုပြီးညှင်းပယ်ပါတယ်။အာဆီယံအပါအဝင်နိုင်ငံကကတော့မြန်မာနိုင်ငံရဲ့အပြောင်းလဲအတွက်နိုင်ငံရေးအကျဉ်းသားတွေကိုအဓိကထားလွှတ်ပေးဖို့မြန်မာစစ်ကောင်စီကိုဖိအားပေးနေကြပါရဲ့ရှင်
။မတ်ခင်ပြူတွေဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးတော့နားဆင်ရမှာကမြန်မာနိုင်ငံမှာညီညွတ်ရေးအတွက်ဒီဇင်ဘာလတည်းမှာသဘောတူညီချက်ရဖို့စစ်ကောင်စီအကြီးအကဲကမျှော်လင့်နေတယ်လို့ညီညွတ်ရေးအတွက်ချုပ်ဆိုထားတဲ့ NCA အပြည့်အစုံချုပ်ဟာမပြတ်ပြဲပဲဆက်လက်တည်ရှိနေပြီးဆွေးနွေးမှုတွေဆက်လုပ်ဖို့စစ်ကောင်စီပြောခွင့်ရကပြောကြပါတယ်။တိုင်းသားလက်နက်ကိုင်အဖွဲ့တချို့ကတော့ NCA ကိုလက်မခံတယ်လို့NCA ကိုသဘောတူလက်မှတ်ထိုးထားတဲ့အဖွဲ့တချို့နဲ့လည်းတိုက်ပွဲတွေပြန်ဖြစ်နေတာပါအခုလိုညီညာရေးအတွက်ဆွေးနွေးပွဲရှင်းမတိုးနိုင်ဖြစ်နေချိန်မှာစစ်ကောင်စီဘက်ကရွေးကောက်ပွဲလုပ်ဖို့ကြိုးပမ်းနေတာဟာမြမအကြက်တဲအတွက်အဆင်မပြေနိုင်ဘူးလို့သုံးသပ်သူတွေကဆိုပါတယ်မေးမြန်းထားတဲ့ကိုဝင်းမင်းကတင်ပြมาဖြစ်ပါတယ်ဗျာ
ဟုတ်ကဲ့ပြီးခဲ့တဲ့အပတ်ကကျင်းပခဲ့တဲ့စစ်ကောင်စီစည်းဝေးမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီညီညာရေးဆိုင်ရာဒီဇင်ဘာမျှော်လင့်ချက်အပြင်ရွေးကောက်ပွဲကိုလည်းသတ်မှတ်ချိန်အတွင်းကျင်းပနိုင်ဖို့အတက်နိုင်ဆုံးကြိုးပမ်းဆောင်ရွက်နေတယ်လို့ဆိုခဲ့ပါတယ်။မနေ့ကလည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတချို့တိုင်းဒေသအဖွဲ့ခေါင်းဆောင်တွေပြောနေတယ်လို့သတင်းထွက်နေတယ်လို့ NCA စာချုပ်လုပ်ငန်းစဉ်ကပြတ်သွားတာရက်နေတာမဟုတ်ပဲ ဆက်သွားနေတယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောခဲ့ပါတယ
်လွတ်တော်အစိုးရတမတော်ပေါ့နော်ပုံကူလုံးမပြည့်စုံတဲ့အတွက် NCA ရပ်တန့်နေရဆိုတော့ဒါအကြောင်းပြချက်တစ်ခုပဲဖြစ်ပါလိမ့်မယ်ရပ်တန့်စရာအကြောင်းမရှိပါဘူးနောက်အစိုးရဖြစ်လာမဲ့လူတွေရှိပြီးသားဖြစ်တယ်နောက်လွတ်တော်ထဲမှာဝင်လာမဲ့နိုင်ငံရေးပါတီတွေရှိပြီးသားဖြစ်တယ်ဒါကြောင့်မလို့ကျွန်တော်တို့ကအစင်သင့်ဆွေးနွေးထားခြင်းဖြစ်ပါတယ်အဲ့တော့ဆွေးနွေးခြင်းအပြင်ဘာရမလဲမဆွေးနွေးခြင်းအပြင်အဘာရမလဲနောက်အနာဂတ်ကိုကျွန်တော်မပြောဘူးပြစ်ဆုံးပါမယ်ကျွန်တော်ပြောမယ်ဆွေးနွေးခြင်းအပြင်ဇပွဲပေါ်မှာဆွေးနွေးမယ်စပွဲပေါ်မှာခင်ဗျားတို့ညင်းခုံနေမယ်ဆိုရင်လက်တွေမြေပြင်မှာပြိပက္ခတွေနေသွားမယ်ကျွန်တော်ပြောချင်တာလက်တွေမှာမြေပြင်မှာမသေးဘူးပဲအရေးကြီးတယ
်ကြာပါမယ်ဒီပေါ် KNU အထွေထွေအတွင်းမှုဖတ်တို့တာတို့မူကတော့
အခုလုံနေတဲ့ဆွေးနွေးပွဲတွေကအမှန်တကယ်ကတော့အနှစ်သာရကင်းမဲ့ပြီးတော့ဟန်ပြတာလေးဖြစ်ခဲ့တဲ့အခြေအနေအောက်မှာတော့ဘလို့မှကျွန်တော်တို့ဖွဲ့စည်းပုံအခြေခံပြင်ကြရလဲမလို့ဘူး2008ဖွဲ့စည်းပုံကလည်းငိုတဲ့ဟိုကအာဏာသိမ်းပြီးခဲ့တဲ့ဟိုကပြက်သွားပြီပြက်တဲ့ဟာကိုပြင်တဲ့ဟာကလည်းအမှန်တကယ်ကတော့ပြည်သူလူထုနိုင်ငံတကာလှည့်စားဖို့ပဲဖြစ်တယ်ထို့နည်း၎င်းပဲဒီအာဏာသိမ်းလိုက်တဲ့အတွက်ကြောင့် NCA ရဲ့အခြေခံတွေဖြစ်တဲ့ညှိနှိုင်းဆွေးနွေးအဖြေရှာခြင်းတို့အဲ့ဒီအခြေခံကအစအကုန်လုံးကိုဖောက်ဖျက်လိုက်တာဖြစ်ပါတယ်အဲ့အတွက်ကြောင့် NCA ကလည်းဒီစစ်အာဏာသိမ်းတဲ့အတွက်ကြောင့်လည်းသူကဘလို့မှတရားဝင်မှုမရှိတော့ဘူးဆိုတာကိုကျွန်တော်ပြောချင်တာဖြစ်ပါတယ
်ကြာပြင် NCA မထိုးပဲတဖွဲ့ချင်းအပြည့်ရဲ့စာချုပ်ချုပ်ခဲ့ပေမဲ့အခုစစ်ပွဲတွေပြန်ဖြစ်နေတဲ့ KNPP KNE မျိုးသားတုတ်တက်ရေးပါတီပြောခွင့်ရခူးဒန်နီယယ်ကလည်း
ကျွန်တော်ကတော့ဒီ NCA ကိုလူကိုယ်ရေးလက်ခံမှုအဲ့ဒါကိုကျွန်တော်လည်းမမထိုးခဲ့တော့ကျွန်တော်ကနေနေNCA ကလေဒီနေ့ချင်းရေကိုပို့ဆောင်နိုင်မှာမဟုတ်ဘူးဆိုရဲပုံမှန်ကျွန်တော်သိရှိပြီးတော့လက်မမထိုးခိုင်းတာမင်းဆိုတော့ဒီနာတိုင်းဒီတဲ့ဟိုကဒါပြစ်ပြီးဘာမရှိတော့ဘူးလို့ကျွန်တော်တို့ငိုကြေးခံယူထားမှာ
အခုလိုဆေးအာနာသိမ့်ပြီးတရားဝင်မှုပြက်ခဲ့တယ်လို့တိုင်းသားအဖွဲ့တချို့ကပြောနေချိန်မှာပြည်ရင်းပြည်ပတရားဝင်မှုတစုံတရာပြန်ရရေးစစ်ကောင်စီကရွေးကောက်ပွဲလုပ်ဖို့ပြင်နေတယ်လို့သုံးသပ်သူတွေကလည်းဆိုပါတယ်ဒီရွေးကောက်ပွဲအပေါ်မကြခင်မြန်မာပြည်ကိုသွားဖို့ရှိနေတဲ့အာဆီယံအရှေ့တောင်အရှာနိုင်ငံများအဖွဲ့ရဲ့လက်ရှိအလှည့်ကျအထူးကိုယ်စားလှယ်ကမ္ဘောဒီးယားနိုင်ငံသားဝင်ကြီးအစင်ခံခဲ့ပုံကိုမြမရေးလေးလာသုံးသက်သူတီဘောမြွနယ်ကပြည်သူ့လွှတ်တော်မဟာဦးရဲထွန်းက
ပရက်စခွန်ကသူအာဆီယံထိပ်ပြီးအစည်းအဝေးပဲမှာတင်တဲ့ report ကထွက်လာတဲ့အထက်မှာလဲအဲနောက်ဆုံး conclusion အနေနဲ့အချက်၈ချက်ပါတဲ့ဒီပြောဆိုချက်ထဲမှာဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အာဆီယံအသင်းဝင်နိုင်ငံတချို့ကရောဒီကမ္ဘာနိုင်ငံတချို့ကအမေရိကန်လိုနိုင်ငံမျိုးကပြင်းထန်ကန့်ကွက်နေပေမဲ့ပြည်တွင်းကသူတွစ်ဆုံခဲ့တဲ့နိုင်ငံရေးပါတီတွေနဲ့တချို့ EU တွေကတော့ရွေးကောက်ပွဲကထွက်ပေါက်ဖြစ်တယ်ရွေးကောက်ပွဲလုံတဲ့နယ်ဆိုတဲ့ဟာကိုပြောသွားတယ်ဆိုတဲ့အကြောင်းကိုသူထည့်ပြောထားတာရှိတယ်အာဆီယံအသင်းဝင်နိုင်ငံတွေစဉ်းစားဖို့ပြောတယ်လို့ကျွန်တော်ကတော့ယူဆပါတယ
်ဗျဒါပေမဲ့ဒီရွေးကောက်ပွဲအပေါ်ဖတ်တို့တာတို့မှုကတော့
အခုရွေးကောက်ပွဲတွေပြန်လုပ်မယ်ဆိုတဲ့ကိစ္စကဘလို့မှတရားဝင်မှုမရှိတဲ့ရွေးကောက်ပွဲတွေဖြစ်ပြီးတော့ရွေးကောက်ပွဲဆိုတာကဒီမိုကရေစီစနစ်ဒီမှာမှတ်တိုင်တစ်ခုအနေနဲ့နားလည်လို့ရပြီမဲ့ဒီနေ့ပြုလုပ်လိုက်တဲ့ရွေးကောက်ပွဲဟာအာဏာရှင်သက်ဆိုးရှေရေးကိုဦးတည်သွားတဲ့အတွက်ကြောင့်ဒီရွေးကောက်ပွဲနဲ့ပတ်သက်လို့ကတော့ဘလို့မှကျွန်တော်တို့လက်ခံလို့မရဘူးအဲ့တကြောင့်ဒီရွေးကောက်ပွဲကိုကျွန်တော်တို့ KNU အနေနဲ့ကတော့ဆန့်ကျင်တယ်အဲ့တော့ကြောင့်ဒီရွေးကောက်ပွဲမှာပါဝင်မှုတည်လေကျွန်တော်တို့စစ်အာဏာရှင်စနစ်သက်ဆိုးရှေဖို့အတွက်ထပ်ပြီးတော့ဆီလောင်းပေးတဲ့ပုံစံမျိုးပဲဖြစ်တယ်လို့ကျွန်တော်နားလည်ပါတယ
်ဒီရွေးကောက်ပွဲအပေါ် KNPP အတွင်းမှုတက်လဲဖြစ်တဲ့ခူးဒန်နီယယ်က
ဒီရွေးကောက်ပွဲကတရားမဝင်ဘူးနှောင်းမမျက်စွဲလေးလေးမကောက်ဘူးဆိုတော့ဖွဲ့စည်းတော်ဝင်များကလည်းပြောတာလေဒီအခုသူ့တိုက်နေတဲ့ PDF ဒီအလုံးကလည်းဒီအကိုလက်ခံမမဟုတ်ဘူးအဲ့တော့ဒီရွေးကောက်ပွဲသူရဲ့ချက်ပေါက်အမည်နဲ့သူဖက်ကတော့သူလှုပ်တော့ပုံလေဒီကဲသူချက်ပေါက်အမည်နဲ့တော့ရလာလိုက်မယ်လို့တော့မဟုတ်မထေဘူးသူကတော်လာနေတဲ့လူတွေကသူဆက်တော်လာနေမှာပဲသူကတော့ဒီရွေးကောက်ပွဲဖြစ်ဖို့တစ်ဖက်မှာတော့ရင်းချင်းကိုခုံပဲတစ်ဖက်မှာတော့ဆွဲဖို့သူနေနေတယ
်ဒါပေမဲ့လာမယ့်ရွေးကောက်ပွဲအတွက်စစ်ကောင်စီအနေနဲ့အရင်အနိုင်ရခဲ့တဲ့ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့ဆွေးနွေးပြီးအားလုံးဝင်ပြိုင်နိုင်မဲ့အနေအထားဖန်တီးနိုင်ရင်တော့ထပ်ပေါက်ဖြစ်နိုင်ပေမဲ့အခုလိုဖြစ်ဖို့အလားအလာကတော့နည်းလွန်းတယ်လို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျာ
တိုက်ပွဲတွေစစ်ပွဲတွေဖြစ်နေချိန်မှာငင်းညံရေးဒီရွေးကောက်ပွဲလုပ်မယ်ဆိုတဲ့အနေအထားကရှေ့မှာပြဿနာတွေပြေလည်ပါမလားဆိုတဲ့အကြောင်းကိုကိုဝင်းမင်းတင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာအသိမကြခင်မှာပဲအမျိုးသမီးကန္တာတုဒ္ဒဆုံလင်အမေရိကန်တခွင်နဲ့တိတ်ပန်တဲ့နီးပညာကန္တာတွေကိုထုတ်လွှင့်တော့မှာပါ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိန်မှဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ်VOA Plus application ကို download ရယူပ
ါမင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီမြန်မာပြည်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုအခုကျွန်တော်တို့လက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 49လိုင်းလက်မီတာ190ပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ငံဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆောင်လင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုထုတ်လွှင့်သွားမှာပါအဲ့ဒီတဲကမှအရင်ဦးဆုံးတော့အမျိုးသမီးခန္ဓာကိုတင်ပြခြင်းပါတယ်အမေရိကန်စစ်မှုတန်းတွေအရေးဥယိမ်မဲ့သူတွေအရေးအပါဝင်ရရွာတွင်ကအကူအညီလိုအပ်နေသူတွေရဲ့အခွင့်အရေးတွေအတွက်နှစ်ပေါင်းများစွာရှေ့တန်းကနေထုတ်ဖော်ပြောဆိုလှုံ့ဆော်မှုတွေကြောင့်အမေရိကန်စစ်မှုတန်းအဖွဲ့အစည်းတွေရဲ့ Most Influential Award ဆုချီးမြှင့်ခံရတာလို့မတ်ထက်အင်စလီကျော်ကပြောပါတယ်သူနေထိုင်ရာကယ်လီဖိုးနီးယားပြည်နယ်တွင်ကခရိုင်အတော်များများမှာလဲမြန်မာဒီမိုကရေစီရေးထောက်ခံအားပေးတဲ့ဆုံးဖြတ်ချက်တွေချမှတ်လာအောင်ကြိုးပမ်းနေသူတူလည်းဖြစ်ပါတယ်။မတ်ထက်အင်စလီကျော်ကိုမေးမြန်းပြီးတော့ဒီသတင်းပတ်ရအမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွဲကတင်ဆက်ထားပါတယ်ခင်ဗျာ
Matter is little of you အချိန်ပေးတဲ့အတွက်ကျေးဇူးများကြီးတင်ပါတယ်ရှင်
။မြန်မာလေးနဲ့ VOA ကိုလည်းကျေးဇူးများကြီးတင်ပါတယ်
။ဟုတ်ကဲ့ပါ။ Matter is little ကဒါကယ်လီဖိုးနီးယားဒီနယ်မှာပေါ့နော်။မြမအရေးအပါအဝင်ဒီကိုယ့်ရဲ့ရက်ရွာအတွင်းမှာရှိတဲ့လူမှုအချို့ပြုလုပ်ငန်းတွေကိုလည်းအများကြီးလုပ်နေရဆိုတာကိုသိရတယ်။အဲ့ဒီအတွက်လည်းအသိမှတ်ပြုဂုဏ်ပြုခံရတဲ့စုတွေကိုလည်းတော်တော်များများရထားရလို့သိရတယ်ဒီနှစ်အတွင်းမှာဆိုရင်မေလထဲမှာရှီရိုစုပေါ့နော်အာရထားရဲဆိုတာသိရတယ်နောက်ပြီးခဲ့တဲ့သိပ်မကြခင်လောလောလတ်လတ်ဒီနိုဝင်ဘာလထဲမှာကိုပဲအဲစစ်မှုထမ်းတွေစစ်မှုထမ်းဟောင်းတွေပါဝင်တဲ့အဖွဲ့အစည်းတွေကနေပြီးတော့မှပေးတဲ့ Most Influential Award ပေါ့နော်ဒီကိုရဲ့ရအတွင်းမှာတော့ဟိုဗမာလူပြောရင်တော့ဩဇာအရှိန်ဟွာရှိတဲ့သူတယောက်ဖြစ်အသိမှတ်ပြုရဲပေါ့လေနော်ကိုယ့်ရဲ့လှုပ်ဆောင်ဆောင်ရွက်ချက်တွေတက်လို့ထင်ပါတယ်အဲ့ဒီအတွက်လည်းအများကြီးဂုဏ်ယူပါတယ်ရှင
်အမတော့ကျေးဇူးတင်ပါတယ်အမတော့ most influential ဆိုတော့မသုံးချင်ဘူးအမတော့ most liked ပေါ့ဘာလို့အမကသူတို့နဲ့တွေ့လို့ရှိရင်အာဟီဟာနဲ့အကုန်လုံးနဲ့ပြီးကြအမတိုင်အမျိုးသားပြောသလိုပေါ့သူက event တစ်ခုသွားပြီးဆိုလို့ရှိရင်အယူအယောက်40ရှိလို့သူကအယောက်40လုံးနဲ့သူကခင်ပြီးထွက်လာတာအဲ့လိုမျိုးပေါ့နော် most liked တို့ပဲအမပြောချင်တယ် influential ကတော့ဟိုဒါသူတို့ပြီးတာပေါ့လေဆိုတော့ဒီစုကိုသူတို့ပေးတာဒုတိယနှစ်ပေါ့ဒုတိယနှစ်ကယ်လီဖိုးနီးယားစိတ်မှာပေးတာဒုတိယနှစ်ပေါ့နော်ဒုတိယနှစ်ဆိုတော့သူတို့ဘယ်သူနေနဲ့ပေါင်းပြီးဆိုတော့ San Francisco Chronicle တို့လည်းပါတယ်ပြီးတော့အထူးသဖြင့်ဒီ One Back One Voice ပေါ့သူတို့ကနေပြီးဦးစီးခြင်းပါတယ်ပြီးတော့အဲ့ဒီချိန်မှာလည်းသူတို့ဒီ American Legion ကသူတို့ကအမှန်ကတော့စစ်မှုထမ်းဟောင်းတွေအတွက်ပေးခြင်းဖြစ်တယ်စစ်မှုထမ်းဟောင်းတွေပေးပြီးလို့ရှိရင်သူကအငဲနဲ့ Civilian လူတစ်ယောက်ကိုထည့်တယ် Volunteer Service Award ပဲဖြစ်ဖြစ် Most ဘာသူတို့ title တွေသူတို့ကြည့်တာပေါ့ကြည့်တော့ဒီမိနစ်ကတော့အမျိုးသားတစ်ယောက်ပေါ့နော်မြန်မာတော့မဟုတ်ပါဘူးဒီအမျိုးသားတယောက်ရတယ်ဒီနေ့ကျတော့အမပေါ့အမတော့ most influential ဆူကိုရခဲ့တယ်သူတို့ကဘာကိုကြည့်လဲဆိုတော့အားလုံးကတော့ချင်းနေကြအမမြမရေးနေရအမှန်မဟုတ်ပါဘူးအမကဒီအမေရိကန်နိုင်ငံမှာရောက်လာတာအနည်း20ကျော်အနည်း20ကျော်မှာလဲအမဒီဟိုဘယ်လိုပြောမလဲမြမအရေးမြမအရေးတွေမဟုတ်ပဲနဲ့တခြား community အရေးတွေရှိနေရတော့အမ speaker အများကြီးလုတ်ခဲ့ပူပါတယ်အမလေးစဉ်းစားကြည့်ဒီဘက်မှာအမတို့ homeless တွေအထူးဖြင့် homeless တွေများနေရပေါ့နော် homeless တွေကအများကြီးရှိတယ်အုံမဲ့အိမ်မဲ့အများကြီးရှိနေတယ်ဒါပေမဲ့ organization ကလည်းအများကြီးရှိတယ်ဖိုင်းလင်းနေရာလည်းအများကြီးပေးထားတယ်ဘာဖြစ်လို့ဒါမှမထိရောက်တာလဲထိရောက်မှုမရှိတာလဲသုံးနာမှဆိုအမအဲ့တော့ speaker လုတ်ခဲ့တာလုံခဲ့တဲ့3-4 minutes ကပေါ့နော်အဲ့ဒီအပြင်အမအခုအဲ့ဒီအချိန်မှာအမအရင်တော့ဆိုရင်အလိုလျောက်ပေါ့ဘာတွေကို speaker လုတ်ရမလဲဘာတွေဖြစ်နေတယ်လဲဆိုအမကထပြီးတော့ပြောတော့တာပဲကိုပြောကြရှင်ကိုပြောတယ်ကိုလုတ်တဲ့လုတ်ထိုက်တာကိုလုတ်တယ
်ဆိုတော့ဒီလိုစုတွေကိုချင်းမြင့်နေဆိုတာကလည်းအခုလိုဒီအများအတွက်ပေါ့နော်ကိုစားပြုပြီးတော့သူ့ရဲ့အတန်တွေကိုထုတ်ဖော်ပေးတဲ့အတွက်ပြောတယ်လို့ပြောနိုင်မလားရှင်ဘာကြောင့်ဒီစုကိုပေးတယ်လို့တော့နားလည်လို့ရမလဲ
ဟုတ်တယ်ညီမလေးပြောတာအဲ့လိုပဲပေါ့နော်ညီမလေးအမားတို့တစ်ခုခုဖြစ်လို့ရှင်အမားတို့ညင်လို့မရဘူးအထူးသဖြင့်အမားဥပမာအနေနဲ့အမားပြောအမားတို့မြန်မာ community ပေါ့เนาะအမတို့မြန်မာ community ဆိုရင်အမေရိကမှာဆိုရင် we are a underserved community လို့ခေါ်လို့ရတယ် เนาะสรุป underserved community มาปะซะเป็ดนี่รู้ရှင်บ่มาผิดล่ะมาบ่รู้ดิกูอ่ะตะชา community เนี่ยจันทุคุณเยรู้ရှင်เนี่ยกู speak out ลูกกูลงอ่ะมั้ยสรุปอะมาดิอะยังกระเดะอ่ะ speak out คุณน่ะမြန်မာလေးကိုအမပြောတယ်လို့ပဲအမတို့မြန်မာစာဒီမြန်မာစာဒီတရုတ်လူမျိုးတွေဟဟ ला တရုတ်ဘာသာစကားspanish ဘာသာစကားလို့မတက်ကတူမှာဘာသာတည်းတည်းနဲ့ရှိနေတဲ့အတွက်လေအမလည်းဒီလိုမျိုးမြန်မာရဲ့စာသားကိုဒီလိုမျိုးထဲမှာတင်ကြားလို့ရအောင်အမကျိုးစားမယ်လုပ်နေရပေါ့နော်ဟိုအမလုပ်ခဲ့တာတွေတော့အများကြီးရှိပါတယ်ညီမလေးတွန်းတာပေါ့ကိုတွန်းတဲ့ကလာတော့ကိုတွန်းတယ်အသူတို့ပြင်ရတော့တို့နားတဲ့ရောက်ဖို့အရေးကြီးတယ်နားတဲ့ရောက်ရမယ်ပြင်တို့မမေ့သွားရဘူး constantly reminding ပေါ့ hey you, we have this constantly reminding လုပ်ရမယ်အဲ့လိုမျိုးပေါ့ဟုတ
်ဒီလိုမျိုးအခုဒီမြန်မာနိုင်ငံအမြမအရေးကိုပေါ့နော်စပြီးတော့လုပ်ရင်းနဲ့ဒီလိုမျိုးစုကိုလည်းချင်းချင်းခံရတယ်ဆိုတော့ဒီလိုစုချင်းချင်းခံရတာတွေကကိုအတွက်ကောကိုလှုပ်ဆောင်နေတဲ့အလုပ်တွေပေါ်မှာဘလောက်ထိပံ့ပိုးမှုဖြစ်တယ်လဲရှင
်မြန်မာလေးပံ့ပိုးမှုအများကြီးရှိပါတယ်ဘာလို့ဆိုတော့အမဒီနိုင်ငံမှာကကိုတခုလှုပ်တော့မယ်ကိုလှုပ်စရာအရေးရှိလာပြီဆိုရင်တို့တွေကအဲ့ဒါကိုပဲကြည့်တာလေ background ကိုတို့ check တယ်ဆိုတာတို့ဒါကိုပဲတို့စစ်တာပေါ့နော်ဆိုတော့ဒါကတော့ကိုအတွက်ကောဟိုဘဝပန်းနိုင်နေတာပန်းနိုင်တစ်ခုပေါ့ပန်းနိုင်နေတာပန်းနိုင်တစ်ခုဖြစ်တယ်ပြီးတော့လည်းနောက်တစ်ခုကကြတော့ကိုနောက်ပိုင်းဘာမဆိုပဲကိုလှုပ်မယ်ကိုလုံးမဲ့အရာဆိုလို့ရှိရင်လည်းမနောက်နေတော့ဘူးပေါ့ဘာဖြစ်ဆိုကိုကဒါတွေအရင်တော့လုတ်ခဲ့တယ်ဆိုတော့ record ဆိုတာလည်းရှိသွားတယ်လीအဲဒါကြောင့်မလို့ပါဟုတ်
ဆိုတော့အခုလက်ရှိကောဟိုအမမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့เนาะဘာတွေအဓိကဆောင်ရွက်ဖြစ်လဲရှင
်မြမရေးပါလို့ဒီခုနကမြမလေးကိုမပြောတယ်လို့ပဲအမကအခွင့်ရပြောတာပဲဘာဖြစ်ဆိုတော့မြမတို့မြမနိုင်ငံအကြောင်းကမမေ့ဘူးอ่ะရေးကြည့်တယ်မေးမသွားဘူးอ่ะအရေးကြီးဘာလို့ဆို US မှာက problem ပမာတင်ရှိတာမဟုတ်ဘူးလေ Ukraine ရှိမယ်ကမ္ဘာအခုလဲ Taiwan အရေးရှိမယ်ပြီးကိုလံဘီယာအရေးရှိမယ် drugs ဝါတွေအရေးရှိမယ်ဆိုတော့သူတို့မှာအရေးပေါင်းတောင်းချောက်တောင်ရှိတယ်ဆိုတော့ကိုမြမအရေးရာတစ်ခုတည်းအများကြီးတည်းတစ်ခုအပါဝင်ဖြစ်တဲ့အတွက်အမအတွက်ကအချင်းရလို့ရှိရင်အမအစည်းအဝေးမှာဆိုရင်ကို20မိနစ်ရရင် excel မိနစ်မှာ10မိနစ်ကမြမအယူပြောတာတစ်ခုဖြစ်တာနဲ့ကဲအဲ့ဒါအရေးကြီးပြီဆိုတော့အမသူတို့တည်ဖို့ပို့ပေးတာပဲလေတည်င်းပို့ပေးမယ် speak out လောက်အမတောင်ဒီ decision လုပ်ပြီးတော့ဘာမှဆက်သွားမလဲဘယ်လိုဆက်လို့မလဲအာသူတို့ decision ဖြစ်သွားပြီလေဆိုတော့မြန်မာလေးလက်သေးတဲ့အချိန်မှာ congress မှာအယောက်900ကျော်ရှိရဟုတ်တယ်မလားကိုနဲ့သေးတဲ့အထက်မှာအယောက်20ကျော်30ကျော်ဆိုတော့အထူးသဖြင့်တော့အမကဒီတချို့ congress တွေကိုသူတို့အချင်းချင်းကိုမြမအရေးကြောင်ပြောဖို့တိုက်တွန်းဖို့ speak out လုပ်ပေးနိုင်တိုက်တွန်းပေးနိုင်ဆိုတော့အမဒီလောက်ထိပဲအမသွားနိုင်တယ်ဆိုတော့အမလုပ်ပေးနိုင်ပြီးအမတည်းရဲ့ connection နဲ့အမသွားပြီးတော့ speak out လုပ်ပေးနိုင်တယ်တွန်းပေးနိုင်တယ်အဲ့လောက်ပဲပေါ့ဟု
တ်ဒီကယ်လီဖိုးနီးယားဘက်မှာမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ချက်ပေါ့နော် resolution ကြနိုင်အောင်ကြိုးပမ်းတဲ့နေရာမှာလည်းအမအဓိကပါဝင်ခဲ့ရလို့ဟိုသိထားရပါတယ်ဆိုတော့ဒီဆုံးဖြတ်ချက်မျိုးကြဖို့ကဘလောက်ရည်ကြီးတယ်လဲဒီဆုံးဖြတ်ချက်ကမြန်မာနိုင်ငံအတွက်ဘာတွေအထောက်ပံ့ပေးနိုင်မလဲရှင
်အခုဆုံးဖြတ်ချက်ကြရတော့အမတို့အရင်တော့မြန်မာလေးပြည်အတိုင်းမှာဘာမှအဲ့ဒီပေါ်တော့သူတို့တွန်းနေကြတယ်ပြီးတော့ဒီရစီဘူဟင်ဂျာအရေးနဲ့ပတ်သက်ပြီးတော့2018မှာသူတို့ဒီလိုတင်ထားကြတာရှိရယ်ဆက်နှစ်ရောက်လို့ရှိရင်သူကရည်ရွယ်သွားတယ်ပေါ့နော်သူတို့ agreement တွေသူတို့လိုချင်တာတွေညီမလေးရဲ့သူကဟိုဘယ်လိုပြောမလဲပါတီတစ်ခုနဲ့တစ်ခုကအဲဟို both party supposed to work together that's right ဒါပေမဲ့သူတို့တစ်ခုပါတီတစ်ခုနဲ့ပြင်ချင်းချင်းချက်ချင်းနဲ့ရည်ရွယ်ချက်ချင်းကမတူကြအောင်မတူကြတဲ့အတွက်တချို့တွေကလည်းငါတို့နိုင်ငံအတွက်ဘာကြံမလဲငါတို့နိုင်ငံဘာလုပ်ပေးရမလဲအမြင်နဲ့ကြည့်တဲ့ congressman တွေ women တွေရှိတယ်ဆိုတော့အမဘက်ကဘလုပ်ပေးနိုင်တာတစ်ချက်ကအမအဲဘလို့စလုပ်တယ်လဲဆိုတော့ဟို direct direct ကြီးကို federal ကိုသွားမဲ့အစားအမကတော့ city county level နဲ့စခဲ့တာပေါ့ဒီ San Mateo county မှာ resolution တရက်ထုတ်ခဲ့တယ်ပေါ့เนาะဒီတော်လိုင်းမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ထုတ်လဲထုတ်ခဲ့ပြီးတော့အဲ့ဒီအမcounty 9ခုအမတို့ bay area မှာ county 9ခု san francisco ပါမယ် alameda ပါမယ် santa clara ပါမယ်ပြီးနားပါပါမယ် sonoma ပါမယ်အဲ့ဒီ county 9ခုကနေပြီးပြိုင်တူအဲဒါကိုသူတို့လည်းသဘောတူညီပါတယ်ဆိုပြီးတော့မှသူကတော့ certificate မထုတ်ဘူးဒီတိုင်းပဲသဘောတူညီနေပေါ့เนาะအဲ့ဒီအချိန်မှာတရက်အချိန်မှာအမ California state ကိုတင်လိုက်တော့ California state ကိုတင်တဲ့အချိန်မှာဒီ senate ပေါ့เนาะဒီ assembly member နဲ့ senate California senate ဘက်က bill ခွက်ကနေပြီးအမအခုညီပြီးတော့တင်ပေးတာတင်တယ်ဆိုတော့အဲ legislature မှာအောင်သွားတယ်ပေါ့ California မှာအောင်သွားတယ်ဒါပေမဲ့အမတို့က86လောက်တွန်းဖို့ဆိုတာကသူတို့ကအနည်းဆုံးသူက I think 5 resolution must pass from the local level ဆိုတော့အဲ့ဒီအမ6 3လ4လလောက်မှာတည်တဲ့အချိန်ကျတော့အမစတင်လှူရှားလိုက်တယ် San Francisco မှာလှူရှားတော့ဟိုအဲ့မှာသူတို့အတိမတ်ပြုတ်လိုက်တယ်ပြီးတော့အခုဘာမှတည်တာမှသူကအတိမတ်ပြုတ်ပြီ August 8ကိုသူကဘာမှတည်ဆိုပြီးတော့အတိမတ်ပြုတ်ခဲ့တယ်အဲဆိုတော့ we need to pass somethingto you know လို့ပြောမြန်မာအခြေကိုသိအောင်လို့ပေါ့ကိုကြိုးစားရမှာပေါ့အဲ့လိုမျိုးအမတွန်းနေတာလေအခုဟုတ
်ဟုတ်ကဲ့အခုမြန်မာအခြေမှာဆိုလို့ရှိရင်လည်းအမျိုးသမီးငယ်တွေရှေ့ထဲမှာအများကြီးပါနေတာတွေ့ရပါတယ်ဆိုတော့ matter is little လို့ကြောက်တော့လေပြည်ပမှာရှိနေတဲ့အမျိုးသမီးတွေရာလဲပဲဒါမြမအရေးကိုတက်နိုင်တဲ့ဘက်ကလုပ်တယ်ပြည်တွင်းမှာလည်းအဲ့လိုပဲအမျိုးသမီးတွေလုပ်နေကြတာရှိတယ်နိုင်ငံတကာမှာရောက်နေတဲ့အမျိုးသမီးတွေများပြပေါ့နော်သူတို့နဲ့ရောချိတ်ဆက်ပြီးတော့မြမအရေးလှောက်ဆောင်တာတွေရှိပါသလားဒီအမျိုးသမီးတွေရဲ့ဒီလိုပါဝင်မှုအခက်ခဲတာရောဘယ်လောက်ထိရေးပြီးကြီးပါလဲရှင့်
အညီမအရေးအများကြီးကြီးတာပေါ့ဘာဖြစ်လို့လဲဆိုတော့ဟိုအမျိုးသမီးတွေဆိုရင်အခုအမားတို့21ရာစုမှာဆိုရင်အကုန်လုံးအမျိုးသားနဲ့အမျိုးသမီးကတန်းတူရင်းပေါင်းရှင်နေကြအထူးဖြင့်အမေရိကန်မှာဆိုရင်အမျိုးသား CEO ဖြစ်နိုင်တယ်လို့အမျိုးသမီးလည်း CEO ဖြစ်နိုင်တယ်သိရမလားဆိုတော့အခုဒီဘက်မှာအမားကိုအနောက်ဘက်မှာကူညီနေတဲ့ဒီအများစုကအမျိုးသမီးတွေပဲညီမလေးအမျိုးသားတွေကနည်းတယ်ပေါ့နော်အမျိုးသမီးတွေလည်းဥစားအောင်နဲ့အမျိုးသမီးဖိတ်လိုက်လို့ရှိရင်အမျိုးသမီးတွေကနာလာများတယ်မြန်မာနိုင်ငံအတွက် speaker လုပ်ပြီးပါလို့ခေါ်လိုက်လို့ရှိရင်အမျိုးသမီးတွေကထွက်လာတာများတယ်အထူးသဖြင့်တို့ဒီ community မှာလာပြီးစကားမပြောနာမအစီအစဉ်မှာဆိုလို့ရှိရင်အမတ်တမရက်တီပေးနေအခုအမျိုးသမီးတွေပဲတခြားနိုင်ငံကလူတွေကပဲအမားတို့ကိုအမားတို့ဘက်ကိုရက်တီပေးနေအမျိုးသမီးတွေအများကြီးရှိပါတယ်ဒီမှာလေအဲ့ဒါလည်းအတော်တော်အရေးကြီးပါတယ်ဟုတ
်အခုချိန်မှာကိုကနိုင်ငံတကာကနေပြီးတော့မှကိုကလွတ်လပ်တဲ့နေရာတစ်ခုကနေပြီးတော့ကိုကတန်ဖိုးကူညီပေးနေရတာဟုတ်ဆိုတော့ဒီလိုခက်ခက်ခက်ခဲရုန်းကန်နေရတဲ့အမျိုးသမီးတွေအတွက်ကောအခုချိန်မှာဘလို့ခွန်အားဖြစ်စေမယ့်စကားမျိုးပြောနိုင်မလဲရှင
်ဒီအမျိုးသမီးတူကြီးပေါ့မြန်မာပြည်အတွက်လှုပ်ဆောင်ပေးနေတဲ့ဒီပိုင်းရအမျိုးသမီးတူကြီးရောအပြည်ရင်းမှာရှိအမျိုးသမီးတူအမားပြောချင်တာတော့တခွန်းမဲ့ပြောချင်ပါလေဆွဲမလျှော့ဖို့ပါပဲအင်္ဂလိပ်လိုပြောလို့ရှင်တော့ nothing is impossible under the sky if you try ဟိုအိမ်ထဲမှာထိုင်ငိုပြီးတော့ငိုမဲ့အစားအာငါတို့မှာ hopeless ဖြစ်နေလို့မဲ့အစားတစ်ခုခုလုပ်ပါဒီကောင်းငင်များကြီးအောက်မှာမဖြစ်နိုင်တာဘာမှမရှိကိုစူးစမ်းလို့ရှင်မဖြစ်နိုင်တာဘာမှမရှိဖြစ်ကိုဖြစ်ရမယ်စူးစမ်းကြပါဆွဲမလျှော့ပါနဲ့အတင်းထားကြပါ Again nothing is impossible under the sky if you try
အခင်ပြည်တွင်တင်ဆက်တဲ့အမျိုးသမီးကဏ္ဍဖြစ်ပါတယ်ခင်ဗျာအခုတခါနားဆင်ရမှာကတော့တူတဆုံလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့အမေရိကန်အနောက်ဘက်မျက်နှာကလေဒတ်စခန်းအမှတ်ရဲ့ဆိုးကျိုးတွေကိုဘယ်လိုထိန်းချုပ်မလဲစတာတွေကိုကိုအောင်တင်ဆက်ထားပါတယ်ဗျာ
ဒီပြည်ရဲ့ရှာကြည့်ကြော်စေလီလာတဲ့ဝင်ရောက်လာချိန်မှာနေတိုးဖွဲ့ဝင်နိုင်ငံတွေရဲ့ခြေဖက်မျက်နှာစာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့ဝင်တွေဥရောပကိုရောက်လာပါတယ်။ရုရှားနဲ့တရုတ်တို့ရဲ့ချင်းချောက်မှုကြီးထွားလာတာကြောင့်အမေရိကန်အနေနဲ့အရှိဘက်မျက်နှာစာကိုသာမကမြောက်ဘက်ကိုလည်းသတိနဲ့စောင့်ကြည့်ကာကွယ်ဖို့အစီအစဉ်တွေချထားပြီးသားဖြစ်ပါတယ်။ Here we go. အမေရိကန်နောက်မြောက်ပြည်နယ်အလက်စကာအခြေစိုက် ISN Leaders Camp မှာပုံမှုလွိုင်းရိုက်ဟာခုနှစ်ကြာအမှုထမ်းဆောင်နေစေပါ F-16 jet တိုက်လေယာဉ်နဲ့ကင်းလက်ပြန်တမ်းရင်အလက်စကာပြည်နယ်ရဲ့တမူထူးခြားတဲ့ရှုခင်းတွေကိုကြည့်ရတာကတော့ဘာနဲ့မှမတူဘူးလို့ဆိုရတယ
်ကမ္ဘာနေရာတော်တော်များများကိုပြန်တမ်းခဲ့ဘူးပေမဲ့ဒီနေရာဟာအကောင်းဆုံးမှာနိုင်ငံရဲ့တကယ့်တန်ဖိုးကြီးတဲ့နေရာပါ
ဒီဝေဟင်ပိုင်နဲ့ကိုမဟာဗျူဟာချတဲ့ဒေသအဖြစ်အမေရိကန်ကသတ်မှတ်ထားတာပါအခုလိုပြန်တမ်းရမှာအတိတ်ဆဝန်ဒေသအထိရောက်ပါတယ် IRSN လေတဲ့အခြေစိုက်စခန်းမှုဘုံမူကြီး David Ajax Parkland က
It's hard to understand that looking at a normal map
ရေဒုံတမန်မြေပေါ်မှာဆိုရင်တော့ Alaska ဘော်ဘက်မှာရှိနေတာပါဒါပေမဲ့ကမ္ဘာမြေပေါ်မှာကြည့်မယ်ဆိုရင်တော့ဒီနေရာကမ္ဘာပြောက်ပဲချန်ကဗေနီယာနဲ့မဆိုကြီးနေတာကိုတွေ့ရမှာပါ
ဥရောပဆိုရင်လည်းအာတိတ်သမုဒ္ဒရာရဲ့တစ်ဖက်ကမ်းမှာဖြစ်သလိုရုရှားနိုင်ငံဟာဆိုရင်လည်းကီလိုမီတာ100တောင်မွေးပါဘူးအင်ဒိုပစိဖိတ်ဒေသနဲ့ဆိုရင်လည်းနီးပါတယ်တရုတ်နဲ့မြောက်ကိုရီးယားတို့ရဲ့အနေနဲ့ကြီးထွားလာတဲ့အချိန်ထဲမှာလူခဲ့တဲ့နှစ်အနည်းငယ်တုန်းကတော့ Beta Scan ကိုပိတ်ပစ်ဖို့ကာဝေးဌာနကသုံးသပ်ခဲ့မှုရတယ်နိုင်ငံတကာနဲ့မဟာဗျူဟာလေ့လာရေးဌာနကနိုင်ငံရေးသုံးသပ်သူရှမတ်စ်ဒန်နီယယ်စက
DOD argued that the cost to
Alaska ရဲ့တဘာဝဝင်ကျင်ရာသီဥတုစတာတွေကြောင့်အဲဆန်လေတဲ့အခြေစိုက်စကန်ထိမ့်သိမ့်လည်းပတ်တဲ့စည်းကြီးလွန်းနေလို့ကာကွယ်ရေးဌာနကပြောနေတာပ
ါ။ဒါကြောင့်တရားလွတ်လပ်တဲ့ကော်မရှင်ဖွဲ့ပြီးပြန်သုံးသပ်ရမှာစကန်ရုပ်သိမ်းလိုက်တာကြောင့်တွက်ချက်ထားသလောက်ငွေဘူးငွေရှန်ထွက်လာမှာမဟုတ်တယ်လို့ဒီအခြေစိုက်စကန်ရဲ့အရေးပါမှုကလည်းကြီးမားကြောင်းကော်မရှင်ကမှတ်ချက်ပြုခဲ့ပါတယ်။အဲ့ဒီနောက်အင်အားလျှော့ချခဲ့ပြီး2016ခုနှစ်မှာအရင်ရှိနေပြီးသား F-16 jet တိုက်လေယာဉ်တွေသာထားခဲ့ရကနေအခုအခါမှာဒေါ်လာ5ဘီလီယံတန်အတန်ထက်မြန်နှုန်းနဲ့သွားနိုင်တဲ့ F-35 jet တိုက်လေယာဉ်နှစ်စီးထပ်မံပြီးတော့တက်ချထားသလိုလေရင်ပြေးလည်လေရင်ထားဖို့နေရာနဲ့တခြားလိုအပ်တာတွေအတွက်ပင်တဂွန်ကနောက်ထပ်ဒေါ်လာတန်း600သုံးဆွဲခဲ့ပါတယ်။ဘူမှုလွိုင်းရိုက်က
နေရာကအတက်အဆင်းအမြဲရှုပ်တဲ့နေရာပါ။အလွန်ဆုံးမိနစ်20လောက်သာလေရင်အတက်အဆင်းမရှိတာပါ။
Alaska ဝေဟင်ပိုင်နဲ့ဟာ Florida တဲ့ပူကျပြန်ပြီးအရေးပါတဲ့ဒေသဖြစ်တယ်လို့ Alaska ထက်လွတ်တော်အမတ် Dan Sullivan ကပြောပါတယ်ရုရှားတွေရဲ့အနေနဲ့ပတ်သက်ပြီးတော့လဲသူကအခုလိုထောက်ပြပါတယ
် They've been doing bear bomber missions we've had to scramble more
တို့ကဘုံကျဲလေယာဉ်တွေနဲ့လက်လက်သွားလာနေတာတွေကိုဒီဘက်က F-22 တိုက်လေယာဉ်တွေနဲ့လိုက်ပြီးဂျားဝင်တားဆီးတာမျိုးတွေ1989နှစ်တွေလောက်ကတည်းကစရင်ပို့လုလာရပါတယ်သူတို့ဟာဒီဘက်မှာပိုးအင့်ရက်လာတဲ့သဘောပါဒီဘက်ခေတ်မှာအာဏာချုပ်ကင်ထားသူတွေအနေနဲ့ခရမ်းရမ်းပြုတ်မှုဆောင်ရွက်လာတာဟာတကယ့်အင်အားကြီးသူတွေရဲ့အပြုတ်မှုဖြစ်တယ်ဆိုတာမျိုးပူတင်နဲ့ရှီကျင်းပင်နားလည်ထားတယ်လို့ထင်ပါတယ
် F-35 နဲ့ပြည်နယ်မြို့တော်ကလေတဲ့အခြေစိုက်စခန်းမှာရှိတဲ့ F-22 ဂျက်တိုက်လေယာဉ်တွေနဲ့ဆိုရင် Alaska မှာအစစ်မြင့်တိုက်လေယာဉ်ပေါင်း100ကျော်ရှိနေတာကြောင့်ဒါဟာဆိုရင်စုဖွဲ့မှုအင်အားတာလွန်တဲ့နေရာတစ်ခုလည်းဖြစ်တယ်လို့ဆိုပါတယ်ခင်ဗျာဝါရှင်တန်ပြည်နယ်စီအက်တဲမျိုးကအားကစားပစ္စည်း software company ကဝန်ထမ်းတွေဟာတပတ်ကို၄ရက်ပဲလုပ်ရပါတယ်အမေရိကန်ပြည်ထောင်စုကလုပ်ငန်းဝင်တွေမှာတပတ်ကို၅ရက်လုပ်ရတာပါ Volt company လုပ်ငန်းတွေ့ချေဌာနအကြီးကဲ Sarah Ray ကတနင်္လာနေ့ရောက်တဲ့အခါမှာဖြစ်လေရှိတဲ့စိတ်ပူပန်သောကဖြစ်မှုတွေပျောက်သွားတယ်လို့ပြောပါတယ်
I have a day dedicated to
တရက်ကိုအိမ်မှုကိစ္စတွေလုပ်နှစ်ရက်ကိုမိသားစုအတွက်အချိန်ပေးကိုဘာသာလဲခေါင်းနဲ့ပါပူပေးမှစဉ်းစားမနေဘဲနဲ့အနားယူနိုင်ပါတယ်။၃ရက်လုံးနားလိုက်ရရင်အလုပ်၄ရက်လုပ်တဲ့အခါမှာကုန်ဆုံးသွားတဲ့အချိန်နဲ့စွမ်းအင်တွေပြန်ပြီးတော့အစာထိုးဖို့အထောက်အကူဖြစ်ပါတယ်
။တပတ်ကို၄ရက်သာလုပ်ရတာကြောင့်ကုမ္ပဏီလုပ်ငန်းလေပတ်မှုဘာမှထိခိုက်တာမရှိဘူးလို့လည်းသူကပြောပါတယ်။အခုလိုတပတ်၄ရက်ပြောင်းလဲခဲ့တာနှစ်နှစ်လောက်ရှိပါပြီ။San Francisco က Bolt Company ကလည်းမနစ်အော်တိုဘာလောက်ကစလို့တပတ်၄ရက်သာလွတ်လွတ်ဖို့စီကံပြောင်းလဲခဲ့ပါတယ်။ဒါလို့ပြောင်းလဲပြီးလပိုင်းအတွင်းကုမ္ပဏီထုတ်လွှင့်မှုပိုင်းပိုတိုးတက်လာခဲ့တယ်လို့ပြောပါတယ်။ကုမ္ပဏီအရာရှိ Jennifer Christie က
It's not about trying to reduce 5 days into 4.
လောက်က၅ရက်ကနေ၄ရက်ကိုရှော့ချချင်တာတသက်ပဲမဟုတ်ပါဘူး။တခြားနည်းလမ်းနဲ့လုပ်ငန်းတွင်ကျဲအောင်ဘယ်လိုအာရုံစိုက်ဆောင်ရွက်မလဲဆိုရရဲ့အချိန်ကုန်လူပန်းဖြစ်မာတွေကိုဘယ်လိုရှော့ချမလဲဆိုရရဲ့ကိုသုံးသပ်အချိန်ကိုအကျိုးရှိရှိအသုံးချပြီးပို့ပြီးတော့အရေးကြီးတဲ့ကိစ္စရပ်တွေပြည့်မြောက်အောင်ဆောင်ရွက်ဖို့ပါ။
ပစ္စည်းဝယ်ယူမှားယူသူတွေကတော့တောက်ကြနေမှာပါဖုံးဆက်လေးရှိတာသာအဆင်မပြေတာမျိုးဖြစ်တတ်တယ်လို့လည်းသူကပြောပါရယ်ကုမ္ပဏီ software engineer Sarah Yang က၃ရက်နားရတာကြောင့်အလုပ်မှာပိုအာရုံစိုက်နေတယ်လို့ပြောပါရယ်
like coming back on Monday I definitely feel like a lot more refreshed
ဒီလာနေအလုပ်ကိုပြန်လာရင်လူကပိုပြီးတော့လမ်းဆန်းပါတယ်အလုပ်ကနေ၂ရက်ဒါမှမဟုတ်၃ရက်နားရရင်ကျမအတွက်တော့တကယ်ကိုသိတာပါပဲနေရာပဲနားရင်တော့အားလည်းရက်ကအကုန်မြန်လွန်ပြီးသုံးရက်နားရရင်ပိုအင်အားတွေပြည်လာတယ်လို့ခံစားရပါတယ်။ဝန်ထမ်းတိရှာရတာလည်းပိုလွယ်ပါတယ်။ကျမတို့ LinkedIn, Facebook နဲ့တခြားနည်းလမ်းမျိုးစုံနဲ့ဆက်သွယ်လာပြီးတပတ်လေးရက်အလုပ်လုပ်ရတာဘယ်လိုနေလဲဆိုပြီးတော့မေးကြပါတယ်။အားလုံးကဒါကိုစိတ်ဝင်စားပါတယ
်။ California ပြည်နယ်ကိုစားပြုဒီမိုကရက်အလှတ်တော်အမတ် Mark Takano က
That's what we're seeing with the great resignation is people are not just automatic.
အရင်လုပ်ငန်းခွင့်ကိုပြန်မသွားကြတော့ဘဲလောက်ကနေထွက်ကုန်ကြတာကိုကြည့်ပြီးဒါဟာ American တွေအလုပ်မစိုးစားကြတော့တာလို့ပြောလို့မရပါဘူး။တကယ်တော့ကျွန်တော်တို့ဟာတခြားဖွံ့ဖြိုးပြီးနိုင်ငံတွေထဲမှာကြီးလိုက်ရင်အလုပ်စိုးစားကြတဲ့သူတွေပါ
။ဥရောပနိုင်ငံတချို့မှာလည်းတပတ်လေးရက်အလုပ်လုပ်ရမယ့်နည်းလမ်းပေါင်းစုံစတင်နေပါတယ်။မနစ်ကစပိန်မှာ၃နှစ်စမ်းသပ်စီမံကိန်းစတင်ပြီးအလဲအလတ်စားလုပ်ငန်းတွေကိုထောက်ပံ့ဖို့စပိန်အစိုးရကတန်း90တုံးဆွဲခဲ့ပါတယ်ခင်ဗျာစာဂျင်စာဂျန်တွေကိုတိကျခွဲပြီးတော့စွန့်ပစ်ဖို့ကယ်လီဖိုးနီးယားမှာ2016ခုနှစ်ကတည်းကဥပဒေပြဋ္ဌာန်းထားတာဖြစ်ပြီးလာမယ့်ဇန်နဝါရီလကစလို့မြို့တော်များများမှာဒီဥပဒေစီမင်းအတိုင်းစတင်အကောင့်တွေပေါ်တော့မှာပါမပြောခွန်ချက်ယူအပါအဝင်အိမ်တွေကစာဂျင်စာဂျန်တွေကိုစနစ်တကျနဲ့စွန့်ပစ်ရမှာပါ
I appreciate that
တမတ်ထားတဲ့ပုံနဲ့အလွယ်တကူစွပစ်လိုက်ရုံပါပဲ။ဘာမှတိတ်အလို့မရှုပ်ပဲအခုလိုလုပ်ပေးရတာဝမ်းသာပါတယ်
။ဒါပေမဲ့ပြောသလောက်လက်တွေ့အကောင့်တွေပေါ်ရတာလွယ်ပါမလားဆိုပြီးတော့လည်းမေးခွန်းထုတ်နေကြပါတယ်။အမေရိကန်မှာအစားအစာ40ရာခိုင်နှုန်းလောက်ဟာကွင်းပြင်မှာအမိုက်အဖြစ်စွန့်ပစ်လိုက်တာကြောင့်အဲဒီကနေကာဗွန်ဒိုင်အောက်ဆိုက်ထဲပိုအနေရှိတဲ့မီသိန်းဓာတ်ငွေထုတ်လွှတ်နေပါတယ်။ကယ်လီဖိုးနီးယားပြည်နယ်မှာအမိုက်လက်ခံသိမ်းဆည်းရေးဌာန200လောက်ရှိပေမဲ့အခုအခါမှာ35ခုလောက်ကသာဒီစားကျွန်းစားကြံအမိုက်ကိုလက်ခံနေမှာဒီနော
်အခုဒီကတော့အသိပံနဲ့ဒီပညာကဏ္ဍကိုနားဆင်ရမှာဖြစ်ပါတယ်ဗျာမြန်မာအော်ဂနစ်စိုက်ပျိုးထုတ်လုပ်သူများအသင်းတီထောင်သူဇီဝနီးပညာရှင်ဒေါက်တာတန်းတန်းစိန်ကပိုးသက်ဆေးဟာအစိတ်ဆိုတာကိုသုံးဆွဲသူတွေနားလည်ဖို့နဲ့ရောင်းချသူတွေအသေးချာတည်ထားဖို့လိုတယ်လို့ပြောပါတယ်ဘာကြောင့်ပါလဲဒေါခင်မျိုးသက်ကမေးမြန်းတင်ဆက်ထားပါတယ်
ဒီမြန်မာနိုင်ငံမှာဒီစိုက်ပျိုးရေးနဲ့ပတ်သက်ပြီးတော့ပေါ့နော်အန်ဒီရရှိနေတာတကူကပိုးသက်ဆေးတွေအန်ဒီရပေါ့နော်ပထမဆုံးပိုးသက်ဆေးပေါ့နော်မြန်မာနိုင်ငံမှာတုံးနေတာဘယ်နှမျိုးလောက်ရှိပါလဲဆရာမ
အဓိကကတော့ကျမတို့ဒီစိုက်ပျိုးပညာရှင်တွေနဲ့ခွဲရတော့ပိုးတွေကိုပေါ့နော်ထိလို့ရှင်တည်တဲ့စိတ်ထိတည်စိတ်စားတည်စိတ်ရှူတည်စိတ်နောက်ပြီးတော့ဒီသူ့ရဲ့အာယုံကြောစနစ်ကိုတိုက်ခိုက်တဲ့အစိတ်တွေနောက်တစ်ခုကဒီပေါ့အပေါ်မြုံသွားတဲ့ဆေးပေါ့စသဖြင့်ပေါ့လေဒီ chemical ကလည်းအမျိုးမျိုးရှိရဲ့ပေါ်မှာလည်းတော့ trade name တွေအမျိုးမျိုးနဲ့တော့ဟိုထုတ်နေကြတာရှိပါတယ်ဆရာမဟုတ်လား
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံမှာအဓိကပေါ့နော်စိုက်ပျိုးရေးမှာဘယ်နေရာတွေမှာပိုးသက်ဆေးအများဆုံးသုံးပါလဲပြောပြပေးပါဆင်မ။ဟ
ိုညာတော်အဖြစ်တော့ပေါ့နော်ဒီပိုးသက်ဆေးကိုဟိုသုံးမှအဆင်ပြေမယ်ဆိုရဲတီးနှံနေရှိရဆင်မရဲ့ဥမာဆိုပါလို့ကျမတို့ဟင်းသင်းဟင်းရွက်ပေါ့နော်ဟင်းသင်းဟင်းရွက်ဒီမှာဆိုလို့ရှိရင်ဒီဂေါ်ဘီလိုမျိုးပေါ့ဒီလိုရှမ်းပြည်မှာအများကြီးစိုက်တယ်ဆိုလို့ရှိရင်ဒီဂေါ်ဘီနောက်ပန်းဂေါ်ဘီအဲ့ဒါတွေကကျတော့ဟိုမတုံးရင်ဒီအဆင်မပြေဘူးလေနောက်ပြီးတော့ဒီလိုအောက်ပမာပြည်တို့ဘာလို့မှဆိုရင်ပဲဒီပေါ့ပဲရောင်ရှေတို့ဘာလို့ဆိုရင်ပိုတက်ဆေးမဖြန်းရင်ဒီပဲရောင်ကဖြစ်ကုန်မလာဘူးပေါ့အဲ့ဒါတွေမှာတုံးတယ်နောက်တစ်ခါကျတော့မြန်မာနိုင်ငံရဲ့ပဲစိုက်ခင်းတွေပေါ့များသောအားဖြင့်ဆိုရင်စပားမှာတော့ဟိုပိုတက်ဆေးကဒီလောက်ဒီမဆိုးဘူးဒါပေမဲ့စပားဆိုင်တဲ့လူတွေကတော့ပေါင်းသက်ဆေးတော့တော်တော်တုံးကြတယ်ဆက်မှာပေါင်းသက်ဆေးတုံးတယ်အဲနောက်ပြီးတော့တီးဝလံတွေဘာတွေမှာဆိုရင်လဲတီးထိုးရင်အဲကောက်ွယ်ဖို့အတွက်အဲအဲ့ဟာမျိုးတွေကိုလည်းတော်တော်များများပုံဆွဲချတယ်ဒီတော့တောင်သူတွေကဒီမြန်မာနိုင်ငံမှာဆိုရင်2004နောက်ပိုင်းကနေစပြီးတော့တုံဆွဲမှုတွေကတော်တော်မြင့်တက်လာတယ်ဆိုတာ FAO data တွေအရသိနိုင်ပါတယ်ဆက်မှာ
ဟုတ်ကဲ့ပါဆိုတော့ပိုးသက်ဆေးတွေကပေါင်းသက်ဆေးတွေကအန်ဒီရတော်တော်ရှိတယ်လို့ဟိုလူတွေကသိတယ်သိရင်လည်းလဲအခုတုံနေရတာတွေရှိရပေါ့နော်ဆိုတော့ဒီအန်ဒီရကိုဘလို့ကာကွယ်နိုင်လဲပေါ့နော်ပိုးသက်ဆေးကိုမတုံးမဖြစ်တုံးရမယ်ဆိုရင်ဘလို့တုံးရမလဲအရင်ပြောပြပေးပါဆင်မဟ
ိုကျမဖတ်ခိုးရဲပေါ့နော်ဒီအမေရိကဆရာမရေချက်ကဆန်ပြောတာ ਉਹ ပဲကျမကိုကားပြီးတော့ပြောချင်တာပေါ့နော်ဒီရေချက်ကဆန်တို့ခစ်တော့ကြတော့တင်ငှက်ဖျားတွေဖြစ်တဲ့အခါကြတော့ဒါကိုချန်နှိမ်နှင်းဖို့အတွက်ဒီပိုးသက်ဆေးကိုတီထွင်ခဲ့တယ်တီထွင်တဲ့လူက Nobel ဆုရောင်းမှရတယ်ဆရာမဒီတော့ဤပညာတစ်ခုကလူသားချိုးပြဖို့အတွက်ပေါ်ပေါက်လာတာပေါ့နော်1942မှာပေါ့ဒါကစပြီးတော့တုံးခဲ့တယ်62လောက်လည်းရောက်တော့ဒါရဲ့ဘေးထွက်ဆိုးကျိုးပေါ့ side effect ကိုလူတွေကမသိကြသေးဘူးအဲ့တော့ဆိုဘလောက်တိအောင်ဒီပိုးသက်ဆေးကိုရမ်းကိုရင်းနှီးကျောင်းဝင်လဲဆိုရင်အဲ42ဆိုတာဒုတိယကဘာဆက်မပြီးသေးတဲ့ခါကျတော့ပိုးသက်ဆေးမှုန်တွေကိုဒီစစ်တိုက်ထွက်တဲ့စစ်သားတွေအင်ဂျီတွေမှာတန်းကြီးမတွေပါတွေ့တဲ့ခါကျတော့အဲ့ဒါတွေဆေးမှုန်တွေလူတဲ့အထိသူတို့ရမ်းကိုပဲတုံးတယ်နောက်ပြီးတော့အိမ်တွင်းပိုးမွှားတွေပေါ့ပိုးဟတ်တို့အဲချဘိုးတို့ဘာတို့နှိမ်နှင်းဖို့အတွက်ကိုလည်းတော်တော်များများတုံးဆွဲခဲ့ကြတယ်နောက်ပိုင်းဒီ DDT ပေါ့ DDT ဆိုတာကဖျက်ဖျားတိုက်ဖျက်ရေးအတွက်တုံးခဲ့ကြတယ်နောက်ပိုင်းမှာအမေရိကန်မှာဆိုရင်စက်ပြိုးရေးမှာတုံးတယ်သူကလေရင်မြန်နေနဲ့ဆေးဖြန်းတဲ့အထိကိုတွင်တွင်ချက်ချက်တုံးတာပေါ့ဆရာမရီချက်ကဆန်ကသူ့ရဲ့ side effect လို့ခေါ်တဲ့ဘေးထွက်ဆိုးကျိုးသူစတွေ့ခဲ့တာပေါ့ပိုးသက်ဆေးနဲ့ပတ်သက်ပြီးဆိုရင်သူဟာအဆိတ်ပါပဲအဆိတ်ဖြစ်တဲ့အတွက်အဆိတ်ကိုကင်တွယ်တုံးဆွဲနေရတဲ့လူကအဆိတ်လို့ဒီလိုလိုထုတ်လုပ်တဲ့လူကလည်းအစိတ်မှန်းသိအောင်ပညာပေးဖို့လိုတာပေါ့နော်ဒီတော့ဆီယမ်မပြောခဲ့တဲ့စကားကိုပဲကျွန်မကိုကားပြီးပြောရမယ်ဆိုလို့ရှိရင်ဒီအစိတ်ကိုတဲ့ဗမာမြေကြီးကလုံးဝပြတ်ကွယ်သွားပါစေလို့သူကပြောဆိုနေခြင်းလည်းမဟုတ်ပါဘူးတဲ့ဒီပိုးသက်ဆေးဆိုတာကဘာပေါ်မှာမရှိရင်ကောင်းမယ်ဆိုပြီးတော့လေသူပြောခြင်းမဟုတ်ပါဘူးတဲ့တကယ်တမ်းမှာအန်ဒရယ်အလွန်များတဲ့ဓာတုပစ္စည်းတစ်ခုကိုလုံလောက်တဲ့အသိပညာပေးမှုမရှိတဲ့လူတွေရဲ့လက်ထဲကိုအလွယ်တကူထည့်ပေးလိုက်ခြင်းဟုတ်တာသူတင်ပြပြောဆိုခြင်းဖြစ်ပါတယ်ဆိုရဲစကားရှိပါရှိတော့ကျမအနေနဲ့ကလည်းဒီပိုးသက်ဆေးကိုတုံးတယ်ကောင်းချိုးကတော့ဒါရှိရယ်ဘေးထွက်ဆိုးချိုးကတော့ဒါရှိရယ်ဒီတော့အဲ့ရှိရယ်ဆိုတဲ့အကြောင်းကိုတုံးဆွဲတဲ့လူတွေတိအောင်ရောင်းချတဲ့လူတွေကလည်းပညာပေးဖို့တော့နောက်ပြီးတော့ဒီအကောင်အွယ်ဖြစ်တဲ့ပေါ့ personal protective equipment PPE တို့ဘာလို့မှဝတ်ပြီးတော့အဖြန်းဖို့တော့မှန်ကန်တဲ့ dosage ပေါ့နော်အဲဥပမာဆိုရင်တချို့ရောင်းချတဲ့လူတွေဥပမာဆိုပါဆိုဒီ dosage ကိုဖြန်းရမယ်ဒါပေမဲ့ dosage မသိဘူးဆိုနောက် dose ကိုတင်ခိုင်းတာမျိုးတို့ချိန်ရတိုးခိုင်းတာမျိုးတို့အဲ့ဒါမျိုးလေးတွေလည်းဟို ethic ကလည်းအရေးကြီးရဲ့လို့ကျမအနေနဲ့ထင်ပါတယ်နော်ကျမတောင်းသူပညာပေးလုပ်နေတဲ့နေရာမှာတချို့တွေဆိုရင်ဟိုဒီထိတေစိတ်မှန်မသိဘူးပေါ့ မတည့်တဲ့ခါကျလက်နဲ့မှုိလိုက်တယ်မှုိလိုက်ပြီးတော့လက်ကြီးတစ်ခုလုံးထုံနေတဲ့တောင်သူတွေတွေ့ဘူးတယ်အဆေးရုံသွားတော့လဲဆေးရုံကသူ့ကိုလက်ပရိုစီဖြစ်တယ်ဆိုပြီးဆေးရုံမှန်းချွေးရမျိုးတော
့ပိုးသက်ဆေးရဲ့အန်ရဲ့ဒီလောက်ကြီးတယ်ဆိုတာသိအောင်ဆင်မတို့ဘာတွေလုပ်ပေးနေလဲပြောပြပေးပါ
ကျမကတော့ပိုးသက်ဆေးမပါဘဲနဲ့စိုက်တဲ့စနစ်ပေါ့အဲ့ဒါကိုကျမကတော့အဓိကတော့ပညာပေးတယ်ဒီတော့ပိုးသက်ဆေးမပါဘဲစိုက်လို့မရဘူးလားပိုးသက်ဆေးဖြန့်မထားတဲ့တီးနှံတွေရောစားလို့မရဘူးလားဆိုတော့နောက်တစ်ခုကကြတော့ကျမတို့ရဲ့စိုက်ပျိုးတဘာဝပတ်ဝန်းကျင်ပေါ့အဲ့ဒါဟာ agro ecosystem မှာဒီတိုင်းသွားနေဘာဖြစ်မလဲဆိုတော့ကျမတွေးခိုင်းတာပေါ့ဒီတိုင်းဆက်သွားနေမယ်ဆိုလို့ရှိရင်ဥပမာဆိုပါစို့ဒီ biodiversity တွေပြတ်ကုန်တာbiodiversity ဆိုတာရှင်းရှင်းပြောရရင်ဆံမရဲ့မြေကြီးရဲ့မှာဒီဆေးသုံးထားတဲ့မြေကြီးမှာတီကောင်ကတော့ဒါအရှင်းလင်းဆုံးနဲ့မြင်သာတဲ့ချက်တီကောင်တွေပါရမနေတော့သိကြတယ်ဒီပိုသက်ဆေးပေါင်းသက်ဆေးနဲ့တွေ့ရခေါင်ဒါတော့မှမမြင်နိုင်တဲ့အနုစီဝါတွေဘလောက်ပြောက်သွားပြီလဲဒါတွေကကျမတို့ကတော့တခွဲကနေမှတွေ့ကြည့်လို့ရတယ်နောက်တစ်ခါအဆိုးဆုံးကတော့ဒီအချိုးပြုတ် insect တွေပေါ့ဥပမာ insect တွေတိုင်းဟာတင်းနံဖြတ်တာမဟုတ်ပါဘူးအကျိုးပြုတဲ့တောင်သူမိတ်ဆွေ insect တွေရှိပါတယ်ဥမာပြားလေးတွေကတောင်သူအတွက်ကိုဝတ်မုံကိုပေးတယ်ဒါပေမဲ့တောင်သူကပိုသက်စေနဲ့ချမ်းတယ်နောက်တစ်ခါလက်ခုံချိုင်းလေးတွေနကြီလေးတွေပစင်းလေးတွေရှစ်ခိုးကောင်းတို့ဇာတောင်ပိုးတို့ဒါတွေဟာအကျိုးပြု insect တွေဖြစ်ပါတယ်ဖြည်းဖြည်းနဲ့မျိုးတုံတော့မဲ့ insect တွေဖြစ်သွားတော့တောင်သူကသူ့ကိုကုမဲ့ကဲမဲ့အနုစီဝါတွေရောငှက်ကလေးတွေကစာတူပြန်တတ်တယ်လို့ဖြစ်နေတာပေါ့နော်အဲကချမ်းမာရေးမှလည်းအဓိကကျမစိုးရိမ်တာရောင်းချတဲ့လူတွေပေါ့ချုံနယ်လေးဆိုရင်တမျိုးနယ်လေးကိုစိုက်မောင်းရချီရဲ့ဆံမရဲ့အဲ့လိုလူတွေပေါ့နောက်ပြီးတော့တောင်သူပေါ့နောက်တစ်ခါကျတော့စားတုံးသူပေါ့အဲအဲ့အရာတွေကိုဒါနဲ့ပတ်သက်ပြီးတော့ဟိုအသိပညာပေးဖို့ရဲ့နောက်ဒီပုသက်ဆေးကိုရောင်းချတဲ့အခါမှာအဲ့ပြည့်စုံတဲ့အသိပညာပေးမှုပေါ့နော်အဲ့အရာတွေကိုကျမတို့ဟိုစိုးရရလဲဥပဒေတွေဘိုင်းနဲ့ဟိုတိုင်တွဲဆောင်ရွက်ဖို့ပေါ့အများကြီးပါပဲဆံမလုပ်ရမယ့်ဥစ္စာတွေပေါ့
ဒေါက်တာတန်းတန်းဆင်ရပြောကြခြင်းနဲ့ပဲဒီသတင်းပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ကင်မြို့သက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့သတင်းဒူးတွေပေးဖို့လိုတယ်ဆိုရင်တော့စာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကထည့်ပြောပြမှာဖြစ်ပါတယ်ဗျာ
အမျိုးသားညီညွတ်ရေးအစိုးရ NUG ကအမေရိကန်ပြည်ထောင်စုဝါရှင်တန် DC မှာနိုင်ငံခြားရေးဝန်ကြီးဌာနရုံးသစ်ကိုဖွင့်ထားပြီးတော့နိုဝင်ဘာ18ရက်တောက်ကြာနေ့မှာအမေရိကန်နိုင်ငံရောက်မြန်မာတွေနဲ့မိတ်ဆက်ပွဲကျင်းပခဲ့ပါတယ်။အမေရိကန်တာဝန်ရှိသူတွေနိုင်ငံတကာသံတမန်တွေအပြင်ဒေသခံလူမှုအဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံနိုင်အောင်ရည်ရွယ်ပြီးတော့အခုလိုရုံးဖွင့်ခဲ့တာဖြစ်တယ်လို့ NUG ကပြောပါတယ်။နိုင်ငံခြားရေးဝန်ကြီးဒေါ်စင်မအောင်ကလည်းအမေရိကန်ပြည်ထောင်စုနဲ့ရောမြန်မာလူမှုအတိုင်းအဝိုင်းနဲ့ပါနှိကထိတွေ့ဆက်ဆံနိုင်အောင်ရည်ရွယ်ပြီးတော့နိုင်ငံခြားရေးရုံးဖွင့်လိုက်တာဖြစ်တယ်လို့သံတမန်ရေးလုပ်ငန်းတွေပုံမအစဉ်ပြေချောမွေအောင်ရည်မှန်းထားတယ်လို့ VOA ကပြောပါရယ်။ဒါအပြင်ဩစတြေးလျနဲ့တောင်ကိုရီးယားအပါအဝင်အခြားနိုင်ငံတွေမှာလည်း NUG ကိုယ်စားလှယ်တွေဆီလို့ထားတယ်လို့လည်းဒေါ်စင်မအောင်ကပြောပါရယ်။မြန်မာစစ်ကောင်စီကတော့ NUG အမျိုးသားညီညွတ်ရေးအစိုးရကိုအကြမ်းဖက်အုပ်စုအဖြစ်သတ်မှတ်ကြေညာထားတာဖြစ်ပါရယ်။ယူကရိန်းနိုင်ငံမြောက်ပိုင်းမှာရှိတဲ့မြို့တော် Kiev ကနေနိုင်ငံတောင်ပိုင်း Odessa ကဒေသအတော်များများမှာရုရှားတပ်တွေပိတ်ဆို့ဟန်တာပြီးတော့ဓာတ်အားပေးစေုံတွေကိုပြင်မထားတိုက်ခိုက်နေပါတယ်။ရှစ်ခဲမအောင်ရောက်တဲ့ချိန်ဤခဲနေတဲ့ဆောင်းဝါဒီကာလမှာအိမ်ကိုအပူပေးစရာစွန့်အင်ပြတ်တောက်နေတဲ့ပြည်သူ70,000လောက်ရှိတယ်လို့ယူကရိန်းသမ္မတ Vladimir Zelensky ကညစဉ်ထုတ်ပြန်တဲ့ဗီဒီယိုမိန့်ခွန်းမှာကြားရပြင်းနေကပြောဆိုခဲ့ပါတယ်။ရုရှားနဲ့အမေရိကန်နိုင်ငံကြားအကျဉ်းသားလဲလျက်ကိစ္စပြပြအောင်လှုပ်ဆောင်ဖို့မျှော်လင့်ထားပါတယ်လို့ရုရှားကတောက်ကြနေမှာပြောပါတယ်။မရဏကုန်တဲ့ Merchant of Death လို့တည်ကြတဲ့အမေရိကန်မှာထိန်းသိမ်းခံရသူရုရှားလက်နက်မောင်းခွဲကုန်တဲ့ Victor Bout နဲ့ဆေးချောက်လက်ဝဲတွေ့ရှိမှုနဲ့ရုရှားမှာထောင်နှံကြခံနေရတဲ့ American Basketball အကျော်အမော်တို့ကိုလဲလှယ်မဲ့ပုံရှိပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Super Tayap တို့ဖြစ်ကြပါတယ်။မြန်မာပြည်ရဲ့စနေနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190နဲ့ VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်ထုတ်လွှင့်ခဲ့တာပါ။သောရရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒတွေအမြန်ပဲပြေဝနိုင်ကြပါစေ။ VO ကိုအားပေးကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.